Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာ။ American ပြည်တော်စုမြို့တော် Washington DC ကနေ2023ခုနှစ်ဇူလိုင်လ17ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုလိုက်ဒိုမီတာ24 40 51နဲ့လိုက်လာမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တို့မှတော့အခုမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်တာညူပါဒီနေ့တင်ဆက်ပေးမယ့်သတင်းတွေတဲမှာတော့နှစ်စဉ်ကျင်းပတဲ့နီတူမြောက်အတ္တလန္တိစစ်စာချုပ်အဖွဲ့ရဲ့ထိပ်သီးစည်းဝေးကိုတက်ရောက်ဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်လစ်သရေးနီးယားနိုင်ငံမျိုးတော်ကိုရောက်ရှိသွားပြီဖြစ်ပါတယ်အင်ဒိုနီးရှားနိုင်ငံမျိုးတော်ဂျကာတာမှာအခုဒီနေ့ကျင်းပမယ့်အာဆီယံနိုင်ငံကြီးဝန်ကြီးအဆင့်စည်းဝေးမှာရောအဲ့နောက်ကျင်းပမယ့်အာဆီယံနဲ့ဆက်ဆက်စည်းဝေးတွေမှာပါဆရာနာသိန်းခါနဲ့မြမရေးကိစ္စကထိတ်တန့်နေရာယူလာမဲ့အကြောင်းအရာတစ်ခုဖြစ်နေပါတယ်။ဆရာဒီထိတ်တန့်ရောက်တဲ့တွင်တွေကိုဥတ္တမောင်တန်းတဲ့သူကြီးညာပေးသွားဖို့ရှိပါတယ်ခင်ဗျာ
။ Okay ကိုသားညူရင်မကြခင်ကြားကြရမှာဒီတဲမှာတော့
တော်တော်များများကိုဖြစ်နေကြတာကလေးတွေတက်ကြည့်ယူတွေတော်တော်များများကိုဖြစ်ကြဒီမှာနေရာထဲကလည်းအရင်ချင်းကျတဲ့တန်ရှင်းမှုလည်းမရှိဘူး
။အခုကြားကြရတာကတော့ရခိုင်စစ်ဘေးဒုက္ခသည်စခန်းခြေနေပါအပြည့်စုံကိုတော့အမျိုးသားညီညွတ်ရေးအစိုးရတမရကြီးနဲ့အင်တာဗျူးအပြီးမှာကြားကြရမှာပါ။ဒုတိယပိုင်းနာယူဘက်မှာတော့သတင်းတော်မတ်စုစီးပွားရေးလူမှုရှုခင်းနဲ့တက်တက်ရောင်သတင်းတော်စတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီနေ့မနက်ထိတ်တန့်ရောက်သတင်းတွေကိုကိုသားညူဦးနဲ့ကျွန်တော်တို့တင်ပြကြပါမယ
်။နှစ်စဉ်ကျင်းပတဲ့ဒီ NATO မြောက်အတ္တလန္တိစစ်စာချုပ်အဖွဲ့ရဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့အတွက်အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာလစ်သအေးနီးယားမြို့တော်ကိုရောက်ရှိသွားပြီဖြစ်ပါတယ်။ NATO ထိပ်သီးအစည်းအဝေးမှာတော့ရုရှားရဲ့ဒီယူကရိန်းကျူးကျော်စစ်ဟာအဓိကဆွေးနွေးချက်တစ်ခုဖြစ်လာပါလိမ့်မယ်။ဗြိတိန်ပါဝင်နိုင်ငံပေါင်း123နိုင်ငံကတားမြစ်ထားတဲ့စင်ကဲပေါက်ကွဲစီတဲ့ cluster bomb တွေကိုအမေရိကန်ကယူကရိန်းကိုပေးပို့မယ်ဆိုတဲ့ကိစ္စဟာလေဒီအစည်းအဝေးမတိုင်ခင်မှာလွှမ်းမိုးနေပါတယ်။ဒီမတိုင်ခင်ကတော့သမ္မတဘိုက်ဒန်ဟာဗြိတိန်နိုင်ငံလန်ဒန်မှာထောက်နာပြီးတော့ Charles Bean ကိုရောဗြိတိန်ဝန်ကြီးချုပ်နဲ့ပါတွေ့ဆုံပါတယ်။ဝန်ကြီးချုပ်ဆူနန်နဲ့တွေ့ဆုံခဲ့ကြမှာတော့ဗြိတိန်ရဲ့ဆက်ဆံရေးဟာကြောက်ဆောင်ကြောက်ခဲလိုမျိုးခိုင်ခိုင်မာမာရှိနေတယ်လို့သမ္မတဘိုက်ဒန်ကပြောခဲ့ပါတယ်။ဒါပေမဲ့လည်းအမေရိကန်အနေနဲ့ယူကရိန်းကိုစင်ကဲပေါက်ကွဲစေတဲ့ cluster bomb တွေထောက်ပံ့မယ်ဆိုတဲ့အပေါ်မှာအမေရိကန်ရဲ့ Britain အပါဝင်မဟာမိတ်တွေကြားမှာသဘောကျလဲမှုတွေကတော့ရှိခဲ့ပါတယ်။လူအများအများသိစေနိုင်တဲ့ cluster bomb အသုံးပြုမှုကို Britain အပါဝင်နိုင်ငံပေါင်း123နိုင်ငံကတားမြစ်ထားတာပါ။ NATO အဖွဲ့အစည်းရဲ့မူပေါင်းအပြင်ကနေပြီးတော့ယူကရိန်းရဲ့ရေရှည်လုံခြုံရေးအာမခံချက်ပြီးနိုင်ဖို့နီလန်းရှာဖွေရေးကိုအမေရိကန်သမ္မတနဲ့ Britain ဝန်ကြီးချုပ်နှစ်ဦးတို့ကအလေးပေးပြောခဲ့ကြပါတယ်။ယူကရိန်းဟာ NATO အဖွဲ့ဝင်ဖြစ်လာဖို့အဆင်သင့်မဖြစ်သေးဘူးလို့ယူဆတဲ့အကြောင်းသမ္မတဘိုက်ဒန်ကပြောခဲ့ပါတယ်။ NATO အဖွဲ့ဝင်ဖြစ်ရေးယူကရိန်းအနေနဲ့ပြုပြင်ပြောင်းလဲစရာတွေရှိသေးတယ်လို့ပဲ။တချို့နေမှာတော့ရုရှားစစ်မပြီးပြတ်တည်ပြဲနဲ့ယူကရိန်း NATO အဖွဲ့ဝင်ဖြစ်လာမယ်ဆိုရင်တော့ဒီစစ်ထက်ကို NATO တစ်ခုလုံးကိုပါဆွဲသွင်းတယ်လို့ဖြစ်လိမ့်မယ်လို့သမ္မတဘိုက်ဒန်ကထောက်ပြပါတယ်။ Britain ဝန်ကြီးချုပ်နဲ့တွေ့ဆုံမှုပြီးမှာတော့ American သမ္မတဘိုက်ဒန်ဟာ Windsor နန်းတော်ကိုသွားပြီးတော့ Charles Bean နဲ့တွေ့ဆုံပါတယ်။အဲဒီမှာတော့ဥတီယာသည်ဖောက်ပြန်မှုတက်ဖြစ်ရေးအတွက်ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ပုဂ္ဂလိကယင်းနှိမ့်နှံ့မှုတွေတိုးမြင့်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါရယ်ခင်ဗျာ
တူရကီသမ္မတရီဆက်ပ်တိုင်ယပ်အာဒိုဂန်ဟာဆွေဒင်ကို NATO အဖွဲ့ဝင်ဖြစ်လာအောင်တူရကီပါလီမန်ကိုတက်တန်တယ်လို့အများဆုံးအဆိုပြုတင်သွင်းဖို့သဘောတူခဲ့တယ်လို့ NATO အဖွဲ့အတွင်းမှချုပ် Jens Stoltenberg ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်
I'm glad to announce that as a result President Erdogan has agreed to forward the accession.
ငါနေမှာလုံးမဲ့ NATO ထိပ်သီးအစည်းအဝေးမတိုင်မီတနင်္လာနေ့မှာ Lithuania နိုင်ငံမှာတူရကီသမ္မတ Recep Tayyip Erdogan ဟာဆွေဒင်ဝန်ကြီးချုပ် Ulf Kristersson NATO အထွေထွေအတွင်းမှချုပ် Jens Stoltenberg နဲ့တွေ့ဆုံခဲ့ပြီးတဲ့နောက် Stoltenberg ကအခုလိုကြေညာချက်ထုတ်ပြန်ခဲ့တာပါ။တနင်္လာနေ့အစောပိုင်းမှာ Erdogan ဟာဆွေဒင်ကို NATO အဖွဲ့ဝင်ဖြစ်တည်ပြုဖို့အချင်းနေတဲ့တရားကိုခွင့်ပြုပေးခဲ့ပြီးတပိုင်းနဲ့မှာပဲတူရကီနိုင်ငံကိုလည်းဥရောပသမဂ္ဂဝင်ဖြစ်လမ်းဖွင့်ပေးဖို့အတွက်ဥရောပနိုင်ငံတွေကိုတောင်းဆိုလိုက်ပါတယ်။အခုလိုဆွေဒင်ရဲ့ NATO အဖွဲ့ဝင်ဖြစ်ရေးလက်ခံပေးဖို့ကိစ္စရပ်ကိုတူရကီရဲ့ EU အဖွဲ့ဝင်ဖြစ်ရေးညီမချက်နဲ့အာဒိုဂန်ကချိတ်ဆက်ပြောဆိုလာတာဟာဒါဟာပထမဦးဆုံးချိန်ဖြစ်ပါတယ်။အရင်တုန်းကတော့ဆွေဒင်ဟာကတ်စစ်သွေးကြွတွေနဲ့တခြားလုံခြုံရေးအန္တရာယ်ရှိတဲ့အဖွဲ့တွေပေါ်ကင်တွယ်ပုံပြောညာလွန်တယ်လို့တူရကီဘက်ကယူဆပြီးဆွေဒင်ကို32နိုင်ငံမြောက် NATO အဖွဲ့ဝင်မဖြစ်အောင်ကန့်ကွက်ထားရတာပ
ါယူကရိန်းနိုင်ငံ NATO အဖွဲ့ဝင်ဖြစ်လာနိုင်ခြေအပေါ်မှာ NATO အဖွဲ့ဝင်တွေကြားမှာတော့သဘောကျလဲမှုတွေရှိနေစေဖြစ်ပါတယ် NATO မြောက်အတ္တလန္တိစစ်စာချုပ်အဖွဲ့ရဲ့ထိပ်သီးအစည်းအဝေးကိုဒီကနေ့အင်္ဂါနဲ့ဗုဒ္ဓဟူးနေ့ရက်ကြာလစ်သအေးနီးယားနိုင်ငံမှာကျင်းပမှာဖြစ်ပါတယ် ရုရှားကျူးကျော်လာနိုင်ကြေးစိုးရိမ်မှုရှိကြတဲ့ရုရှားအင်ဂျင်အရှေ့ဥရောပနိုင်ငံတွေကတော့ NATO အဖွဲ့ဝင်တွေကဒီယူကရိန်းအဖွဲ့ဝင်ဖြစ်ရေးကိုထောက်ခံထားပါတယ်။ဒါပေမဲ့လည်းရုရှားယူကရိန်းစစ်ပွဲမပြီးပြတ်သေးခင်ယူကရိန်းနိုင်ငံ NATO အဖွဲ့ဝင်ဖြစ်လာမှာကိုအမေရိကန်ဂျာမနီလိုမျိုးနိုင်ငံတွေကတော့စိုးရိမ်နေပါတယ်။စစ်မပြီးပြတ်ခင်ယူကရိန်းအဖွဲ့ဝင်ဖြစ်လာမယ်ဆိုရင်အခုပြည်ပခါတဲ့ကို NATO တစုံလုံးပါဝင်လာမှာဖြစ်ပြီးတော့အဲဒီကနေပြီးတော့ကမ္ဘာစစ်တစ်ခုဖြစ်လာနိုင်ကြေးရှိတာကိုစိုးရိမ်ပူပန်နေကြတာပါ။ဒါပေမဲ့လည်းယူကရိန်းဖွဲ့ဝင်ဖြစ်လာဖို့အဓိကလိုအပ်ချက်တစ်ခုကိုပယ်ဖျက်ထားတဲ့အဆိုပြုချက်ကို NATO တွင်းမှူးချုပ် Jens Stoltenberg ကတင်ပြထားပါတယ်။အခြားအရှေ့ဥရောပတိုင်းပြည်တွေအနေနဲ့ NATO အဖွဲ့ဝင်မဖြစ်ခင်မှာအဖွဲ့ဝင်ဖြစ်ရေးအတွက်နိုင်ငံရေးစည်းဝေးရေးနဲ့စီးရေးရည်မှန်းချက်တွေကိုပြင်ဆင်ဆောင်ရွက်ခဲ့ရပါတယ်။အခုထိပ်သီးအစည်းအဝေးကိုယူကရိန်းသမ္မတ Zelensky လည်းတက်ရောက်ဖို့ရှိပြီးတော့ရုရှားစစ်ပြီးဘလို့အချိန်မှမှယူကရိန်းကို NATO အဖွဲ့ဝင်ဖြစ်လက်ခံမလဲဆိုတာနဲ့ဒီအချိန်မတိုင်ခင်မှာယူကရိန်းရဲ့လုံခြုံရေးအာမခံချက်ပြီးဖို့အတွက်တောင်းခံဖို့ရှိနေပါတယ်။NATO တွင်းမှူးချုပ်ကတော့အခုထိပ်သီးအစည်းအဝေးကနေပြီးတော့နောက်ဆုံးဆုံးဖြတ်ချက်တော့ထွက်လာမှာမဟုတ်ပေမဲ့ယူကရိန်းနဲ့ပတ်သက်လို့ညီညွတ်ပြီးတော့ခိုင်မာတဲ့သတင်းစကားတခုတော့ရလာမယ်ဆိုတာကိုတော့ကြိမ်းသိတယ်ဆိုပြီးတော့ပြောဆိုခဲ့ပါတယ်ခင်ဗျာ
။စင်ကဲပေါက်ကွဲစေတဲ့ cluster bomb တွေယူကရိန်းနိုင်ငံကိုတင်ပို့ခွင့်အမေရိကန်ကအတည်ပြုပြီးတဲ့နောက်ဒါဟာတာဝန်မဲ့လွှဲပြောင်းပေးပို့မှုဖြစ်ပြီးလူသားချင်းစာနာထောက်ထားမှုဆိုင်ရာပြဿနာတွေဖြစ်ပေါ်လာနိုင်တယ်လို့တရုတ်နိုင်ငံကတင်းလာနေမှာသတိပေးလိုက်ပါတယ်။အမေရိကန်ရဲ့ဆုံးဖြတ်ချက်ဟာနိုင်ငံတကာအသိုက်အဝန်းမှာကြဲကြဲပြန့်ပြန့်အာရုံစိုက်ခံခဲ့ရတယ်လို့နိုင်ငံအများပြားကလည်းစညင်ကြကြောင်းထုတ်ဖော်ပြောဆိုနေကြတယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Morning ကပြောပါတယ်။လူသားချင်းထောက်ထားမှုဆိုင်ရာစိုးရိမ်ချက်တွေကိုမြက်ပြတ်တရနဲ့စီမံခန့်ခွဲသင့်ပြီးတရားဝင်စည်းရေးနဲ့လုံခြုံရေးလိုအပ်ချက်တွေရဲ့စင်ကဲပောက်ကွဲစီရတဲ့ဘုံတွေလွှဲပြောင်းပေးတာမျိုးကိုထိမ့်ထိမ့်သိမ့်သိမ့်လှုပ်ဆောင်တက်ပါတယ်လို့လည်းသူကဆိုပါတယ်။ဒီစင်ကဲပောက်ကွဲတဲ့ cluster ဘုံတွေကိုကမ္ဘာအနှံ့ပြားမှာတားမြစ်ပိတ်ပစ်ထားပြီးအမေရိကန်ရဲ့လောက်ရောက်ကိုလူခွင့်ရဲ့အဖွဲ့တွေကပြင်းပြင်းထန်ထန်ရှုတ်ချနေကြပါတယ်။ဒီဘုံတွေဟာမပေါက်မကွက်ဆက်ပြီးရှိနေနိုင်တာမို့အရသားတွေကိုနောက်နှစ်ပေါင်းများစွာအထိအန္တရာယ်ဖြစ်စေနိုင်တာပါ။ဒီလိုတဲ့တဲ့မျိုးအသုံးပြုတာကိုတားမြစ်ထားတဲ့နိုင်ငံတကာသဘောတူညီချက်ကိုတရုတ်နဲ့အမေရိကန်နှစ်နိုင်ငံလုံးကလက်မှတ်ရေးထိုးမထားကြပါဘူး။ရုရှားနိုင်ငံကလည်းဒီစာချုပ်မှာလက်မှတ်ထိုးမထားဘဲယူကရိန်းကျူးကျော်စစ်မှာဒီလိုဘုံတွေအသုံးပြုခဲ့လို့ဝေဖန်ခံကြရပူပါတယ်။
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိအိုင်းဒိုမီတာ24 kHz 12.13 MHz အိုင်းဒိုမီတာ40 kHz 9.13 MHz အိုင်းဒိုမီတာ52 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့မနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာအခုအင်္ဂါနေ့ကျင်းပမယ့်အာဆီယံနိုင်ငံကြိုင်းဝင်ကြီးများအစည်းအဝေးမှာရောဒီနောက်ကျင်းပမယ့်အာဆီယံရဲ့ဆက်ဆက်အစည်းအဝေးတွေမှာပါဆရာနာသိန်းခံရတဲ့မြန်မာရေးကိစ္စကထိတ်တန့်နေရယူလာမယ့်အကြောင်းအရာတစ်ခုဖြစ်ပေမဲ့ဒေသတွင်းကဲခတ်တွေကတော့မြန်မာနိုင်ငံရဲ့အကြက်တဲကိုအာဆီယံနေနဲ့ဖြည့်ရှင်းနိုင်စွမ်းရှိဘူးလို့ယူဆနေကြပါတယ်မြန်မာပြည်ပခါကိုဖြည့်ရှင်းဖို့ဆိုတာကြည့်ပြီးတော့အင်ဒိုနီးရှားရဲ့အာဆီယံဥက္ကဋ္ဌတာဝန်ယူမှုကိုသုံးသပ်ကြည့်တာထက်မြန်မာအရေးပေါ်မှာအာဆီယံရဲ့ရည်ရည်ချက်ကိုအင်ဒိုနီးရှားကဥဆောင်နိုင်သလားဆိုတာကိုပဲမေးခွန်းထုတ်ออกมาဖြစ်တယ်လို့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ရဲ့သုတေသီအန်ဒရူးမန်တုံကရိုက်တာသတင်းဌာနကိုပြောပါတယ်အင်ဒိုနီးရှားကအလှည့်ကျဥက္ကဋ္ဌဖြစ်နေခြင်းအတွင်းမြန်မာရေးဖြည့်ရှင်းနိုင်လိမ့်မယ်လို့လည်းသူမထင်ကြောင်းပြောခဲ့ပါတယ်မြန်မာနိုင်ငံတွင်းကပြဿနာတွေကိုအာဆီယံနေနဲ့ဖြည့်ရှင်းနိုင်မဲ့သဘောမရှိဘဲနဲ့ဖြောင်းဖြားစီယုံဂျောင်းဝင်ညှိနှိုင်းပေးနိုင်မဲ့အလားအလာပဲရှိတယ်လို့လည်းဂျကာတာခြေဆိုင်နိုင်ငံရေးသုံးသပ်သူဒီဝဲလ်အန်ဝါက AP သတင်းဌာနကိုပြောခဲ့ပါတယ်မြန်မာစစ်ကောင်စီခေါင်းဆောင်အပါအဝင်အာဆီယံခေါင်းဆောင်တွေဆုံးဖြတ်ခဲ့ကြတဲ့မြန်မာရေးအာဆီယံဘုံသဘောတူညီချက်5ရပ်ကိုအကောင့်ထဲဖော်ဖို့ပြက်ကွက်တယ်ဆိုပြီးတော့အာဆီယံအစည်းအဝေးအစည်းအဝေးတွေမှာမြန်မာစစ်ကောင်စီရဲ့ကုစားပြုပေါင်းအောင်မှုကိုအာဆီယံကပိတ်ပင်ထားပါတယ်။အာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးပြီးတဲ့နောက်ဆက်ဆက်အစည်းအဝေးတွေဆက်ပြီးတော့ကျင်းပမှာဖြစ်ပြီးတော့အမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကန်နောက်ရုရှားနိုင်ငံကြီးဝန်ကြီးဆာဂေးလက်ဖရော့တို့အပါအဝင်အာဆီယံမိတ်ဖက်နိုင်ငံတွေကနိုင်ငံကြီးဝန်ကြီးတွေတက်ရောက်ဖို့ရှိနေပါတယ်ခင်ဗျာ။
စပိန်နိုင်ငံမှာဒီလတဲ့ရွေးကောက်ပွဲကျင်းပဖို့ရှိနေပြီးလက်ရဇွန်နိုင်ငံရေးပါတီတွေအနိုင်ရခဲ့ရင်စပိန်ရဲ့အရှိမျောက်ဖက်ဆုံးကဘာစီလိုနာမြို့နဲ့ဘာစီလိုနာဘောလုံးအသင်းရှိတဲ့ကက်တလန်ပြည်နယ်လွတ်လပ်ရေးလှုပ်ရှားမှုတွေကတကြော့ပြန်အကောင့်လာနိုင်တယ်လို့လေ့လာသူတွေကပြောကြပါဗျ။ခုရပိုက်စစ်တမ်းတွေရအတိုက်ခံရှေးဦးဆွဲကွန်ဆာဗေးတစ်ပြည်သူ့ပါတီ PP ပါတီဟာဇူလိုင်23ရက်ရွေးကောက်ပွဲမှာလက်ရှိအာဏာရဆိုရှယ်လစ်ပါတီတဲ့မဲပူရရှိမဲ့အလားအလာရှိနေပါတယ်။ဒါပေမဲ့အများစုအသာရဖို့မရှိတဲ့အတွက်ကြောင့်မို့လက်ရဆုံး Vox Party ရဲ့ထောက်ခံမှုကိုအာကိုပြီးမှအစိုးရဖွဲ့နိုင်မယ့်အနေအထားရှိနေပါတယ်။2018ခုနှစ် Conservative ပြည်သူ့ပါတီ PP အစိုးရဖြစ်နေခြင်းက ကက်လန်ခွတ်တော်ရေးဆန္ဒခံယူပွဲရပ်သွားဖို့အတွက်ရတဖွဲ့ကိုအမိန်ပေးနေနှင်းခိုင်းခဲ့ဘူးလားကြောင့်ကက်လန်ဒရီဇာကမဲဆန္ဒရှင်တွေနဲ့ရဲတွေကြောင့်ယုံရင်စံခတ်ဖြစ်ခဲ့ပူပါတယ်။ Fox Party ဟာကက်လန်ဒေသကဒေသန္တရအစိုးရစနစ်ကိုအမြင့်ပြတ်ဖျက်သိမ်းပေးဖို့တောင်းဆိုနေခဲ့တာကြောင့်ထိတ်တိုက်တွေးဖို့အလားအလာတွေလည်းဖြစ်နေပါတယ်ခင်ဗျာ။
ဆူနာမီရေလှိုင်းတံကြောင်ပျက်စီးသွားခဲ့တဲ့ဂျပန်နိုင်ငံဖူကူရှိမာနျူကလ িয়ার ဓာတ်ပေါင်းဖို့အတွင်းဒီတန့်စင်ပြီးသားရေဂျီယိုတတိကြွရွေတွေကိုပင်လယ်ထဲဆွန့်ပစ်မဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဂျပန်ဒေသခံတွေနဲ့အတူတောင်ကိုရီးယားမှတ်ချုပ်ဥဆောင်ပြီးတော့ဂျပန်နိုင်ငံတိုကျိုမြို့မှာဆန္ဒပြပွဲတရားလုပ်ပါတယ်။တိုကျိုမြို့ကဂျပန်ဝန်ကြီးချုပ်ယုံရှိမှာဆန္ဒပြနေကြတဲ့10ခန်းတန်းလောက်ရှိတဲ့ဂျပန်ဒေသခံတွေနဲ့အတူတောင်ကိုရီးယားအတိုက်ခံလွှတ်တော်အမတ်ဆေဦးပူပေါင်းပါဝင်ခဲ့ကြပြီးတော့ကြွေးကြော်သံတွေအဟိတ်ခဲ့ကြပါတယ်။အခုလိုမျိုးရေဒီယိုတတိကြွရေတွေပင်လယ်ထဲဆွန့်ပစ်မဲ့အစီအစဉ်ဟာတရားမဝင်သလိုကျင့်ဝတ်အရာလည်းမညီညွတ်ဘူးဆိုပြီးတော့တောင်ကိုရီးယားအမတ်တူကပြောပါရယ်ဒါဟာအင်းကြီးချင်းနိုင်ငံတွေကိုရောလူသားမျိုးနွယ်တခုလုံးကိုပါကြီးကြီးမားမားထိခိုက်သက်ရောက်မှုရှိမယ်လို့လည်းသူကပြောပါရယ်အခုလိုမျိုးစေယုံပြတ်ထဲကရေဒီယိုတတိကြွရေတွေပင်လယ်ထဲဆွန့်ပစ်မဲ့အစီအစဉ်ကို IAEA ပြည်ပဆိုင်ရာနူဘူစွမ်းရင်ကလည်းအတည်ပြုပေးခဲ့ပါရယ်ဒီအစီအစဉ်ကိုဂျပန်နိုင်ငံကငါးဖမ်းလုပ်ငန်းအတိုင်းဝန်းကလည်းကန့်ကွက်ထားပါရယ်ပင်လယ်ဆိုရာကနေစီကန့်တက်ထားတာမဟုတ်ပါဘူးဂျပန်နျူကလ িয়ার ဆေးရုံကဆွန့်ပစ်တဲ့ဒီရေစိုးတွေဟာတောင်ကိုရီးယားနဲ့မဆိုင်ဘူးလို့ပြောလို့မရပါဘူးလို့လည်းဆန္ဒပြဂျပန်နိုင်ငံသားတူကပြောပါတယ်ဒီအစီအစဉ်ကြောင့်ရေပြင်ထိခိုက်မှုကြီးကြီးမားမားဖြစ်မှာမဟုတ်ဘူးဆိုပြီးတော့ IAEA ရဲ့တုံ့တက်ချက်အစီအစဉ်စာကိုလက်ခံတယ်လို့တောင်ကိုရီးယားဆိုရာကတော့ပြောနေပေမဲ့ဒီအစီအစဉ်ရဲ့ဘေးထွက်အန္တရာယ်တွေပေါ်မှာတောင်ကိုရီးယားတရုတ်နဲ့ဒေသတွေမှာစိုးရိမ်မှုတွေရှိနေပါတယ်ခင်ဗျာ
Twitter ရဲ့ပြိုင်ဘက် Meta Company ကနေအသစ်ထုတ်လိုက်တဲ့ Threads application ဟာစတင်ထုတ်လွှင့်ပြီး9ရက်အတွင်းမှာပဲသုံးစွဲတူတန်100ကျော်သွားပြီလို့ Meta ရဲ့အမှုဆောင်အရာရှိချုပ် Mark Zuckerberg ကတင်းလာနေကပြောလိုက်ပါတယ်။တိုးတက်မှုအမြန်ဆုံး online platform စာချုပ်တင်ထားခဲ့တဲ့ ChatGPT ကိုလည်းကျော်တက်သွားခဲ့ပါပြီ။ Threads မှာထင်ရှားကျော်ကြားသူတွေနိုင်ငံရေးသမားတွေနဲ့သတင်းထုတ်လုပ်သူတွေအများဆုံးဝင်ရောက်သုံးစွဲတာကိုတွေ့ရတဲ့အတွက် Elon Musk ပိုင်ဆိုင်တဲ့ Twitter အတွက်အပြင်းထန်ဆုံးခြိမ်းခြောက်နိုင်တဲ့ပြန်ပက် platform တစ်ခုပထမဆုံးအချိန်ဖြစ်ထွက်ပေါ်လာတာဖြစ်ပါတယ် threads ကိုအသုံးပြုနေတဲ့တွေဟာ promotion တွေကတဆင့်ရောက်လာတာမျိုးမဟုတ်ပဲအများစုကသုံးဆွဲသူအစ်စ်မှန်တွေဖြစ်ပါတယ်လို့ Zuckerberg ကသူ့ရဲ့ mic မှတ်တိုင်သိတဲ့ပတ်သက်ပြီး threads ပို့ကတဆင့်ပြောကြခဲ့ပါတယ်လောလောဆယ်ပါတော့ threads app မှာကြော်ညာတွေမထက်သွင်းနေပဲသုံးဆွဲသူ1 billion အထိဖြစ်လာရင်တော့ကြော်ညာတွေစတင်ထက်သွင်းမှာဖြစ်တယ်လို့ Zuckerberg ကဆိုပါတယ်ခင်ဗျာအင်္ဂါနေ့မနက်ခင်းဆုံးရသတင်းတွေကိုကိုသားညွန့်ဦးနဲ့အတူကြီးညာပေးကြတာပါအခုဆက်လက်ပြီးသတင်းဆောင်ပါတစ်ပုဒ်ကိုမတင်ဆက်မီမှာအမျိုးသားညီညွတ်ရေးအစိုးရတပ်ပါကြီးဒူဝါလက်ရှိလာနဲ့ VOA ကမင်းမြန်ကြတာတွေကိုတင်ဆက်ချင်ပါတယ်နောက်ပါအာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးမှာမြန်မာရေးကထိတ်ဆုံးမှာရှိနေဦးမှာပါအာဆီယံကတောင်းဆိုနေတဲ့တွေ့ဆုံဆွေးနွေးဆိုတာကိုလည်း NUG ကတကားပိတ်မထားပေမဲ့ကြိုတင်သတ်မှတ်ချက်တွေပြည့်မီဖို့လိုတယ်လို့ယာယီတပ်ပါဒူဝါလက်ရှိလာကပြောပါတယ်သူနဲ့ကိုညညအေးကဇူးကနေတဆင့်ဆက်သွယ်ပြီးတီးတန့်အခုလုံးမင်းများတင်ပြထားပါတယ်
အဲ့တော့ဒီအာဆီယံလှုပ်ဆောင်မှုပေါ်ဆိုရင်အခုချိန်ထိဘယ်လောက်ထိအားရချိနေပါသလဲဘာတွေလိုအပ်သေးတယ်လို့ထင်ပါလဲညာ
ဟုတ်ကဲ့ကျွန်တော်တို့ NUG မဖိတ်ခင်မှာကိုဒါဒီကိုစဉ်းစားပြီးတော့ Asian Summit နဲ့အမီဖိတ်ခဲ့ခြင်းဖြစ်ပါတယ်တနည်းအားဖြင့်ပြောရမယ်ဆိုရင် Asian Summit တိုင်းသိရေးကြီးတဲ့ကြောင့်ကျွန်တော်တို့ NUG ဆိုရကောအချိန်ကြီးဖြစ်စီကရခြင်းဖြစ်ပါတယ်အင်မတန်ရေးကြီးတယ်လို့ကျွန်တော်တို့ကခံယူပါတယ်ဒီလိုလူတို့လည်းအဲ့လိုပဲယုံကြည်ကြည်ပါတယ်ဒီလိုသူတို့အနေနဲ့ထိထိရရလုံးဆောင်မယ်ဆိုရင်တော့အများကြီးအကျိုးရှိပါတယ်တကဘာလုံးကလည်း Asian Central Authority ဟောတဲ့ Asian ဘုံနဲ့ဖြည့်ရှင်းနီးဆိုပြီးတော့အလုံးကထောက်ခံထားတာဖြစ်ပါတယ်ဒါကြောင့်မလို့အင်တာမအရေးကြီးပါတယ်ဒီ Asian ရဲ့လုံးဆောင်ချက်လုံးချင်တာဖြင့်နိုင်ငံတကာကမှပါအားဒီစည်ရဲ့ချစ်ထွေလာမျိုးမဖြစ်အောင်လုံဆောင်နိုင်တဲ့အနေထားနောက်ညင်းညင်းတတာနဲ့ကြိုက်ကြံနိုင်တဲ့အနေထားမျိုးဖြစ်မယ်ဆိုတာအလုံးကယုံကြည်ထားပြီးဖြစ်ပါဘာကြောင့်မလို့အေရှာနဲ့စဉ်းစားချက်တွေကအင်မတန်ကောင်းပါတယ်အေရှာနဲ့ 5-point consensus ဆိုတဲ့ဟာအဲ့ဒီချက်တွေ၅ချက်စလုံးကအင်မတန်ကောင်းတယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်ခက်တာကအဲ့ဒါကိုမင်းအွန်လိုင်းနဲ့အဖွဲ့ကသူကလက်ခံထားပြီးတော့သူကသဘောတူပြီးလက်တွေ့မှာသူမပါဝင်လာတဲ့ကြောင့်အချန်နဲ့လုံဆောင်ချက်တာတိတ်ဒီအကျိုးမသက်ရောက်လို့ဖြစ်နေတာဖြစ်ပါတယ်စဉ်းစားချက်ကအရန်ကောင်းပါတယ်စစ်ကောင်စီကကလန့်ကလန့်လုပ်နေတဲ့အတွက်ကြောင့်တည်းဒီလုံမှန်းတွေမလုပ်ဖြစ်တာဖြစ်ပါတယ်ကျွန်တော်အနေနဲ့မြင်တာကတော့ ဒီ Asian Pipeline Consensus မှာလုံးဝအလုပ်ကိုသူက time bomb မရှိတာတော့နည်းနည်းလိုအပ်ချက်ရှိတယ်လို့ထင်ပါတယ်။ဒီအချိန်မှာအပြေးလုပ်ရမယ်ဆိုတဲ့အားဖြင့်မထားဘူး။နောက်ကမလုပ်လို့ရှိရင်သဘောတူတဲ့အချိန်မလုပ်လို့ရှိရင်အရေးယူဖို့ action မိုက်ကိုကျွန်တော်တို့အနေနဲ့အဲ့ဒါမပါဘူးခဲ့တာဒီကနည်းနည်းလိုအပ်ချက်ဖြစ်ပါတယ်။အခုချင်းဆိုရင်ကျွန်တော်တို့အင်ဒိုနီးရှားဟာကျွန်တော်တို့ ਨੇ ဘဝတူကနေပြောင်းလဲလာတဲ့နိုင်ငံကဥပစာဖြစ်နေတဲ့အခြေအနေကျွန်တော်တို့အထူးပဲအလေးထားပါတယ်အားလေးဥပါတယ်။ဒါကြောင့်လဲဆိုခံစားချက်လဲတူတယ်ပြောင်းလဲခြင်းစစ်ချက်လဲတူလို့ဖြစ်ပါတယ်။အရင်ကသူတို့ခံစားခဲ့ရတယ်လို့ကျွန်တော်တို့ခံစားနေရတယ်ဆိုတော့ကျွန်တော်တို့ကိုချင်းစာနာမှုရှိတဲ့နိုင်ငံကဥဆောင်နေတဲ့အချိန်မှာအများဖြစ်ချင်ပါလေ။ဒါနဲ့ကိုချင်း6လလောက်တော့ကျော်သွားပြီပေါ့နော်။နောက်ထပ်ကြံတဲ့အချိန်မှာအေရှာနဲ့အင်ဒိုနီးရှားရဲ့ဥဆောင်မှုကကျွန်တော်တို့အတွက်အရေးကြီးတယ်လို့ကျွန်တော်အနေနဲ့သုံးသပ်ပြန်ပြချင်ပါလေ
။ဟုတ်ကဲ့။တစ်ဖက်မှာကြာလဲအာဆီယံကအပြည်တွင်းရေးကိုဝန်ဆက်ထက်မှုပေါ့နော်။တချို့တိုင်းပြည်တွေကလည်းကုချိန်အထိတချို့ဖွဲ့ဝင်နိုင်ငံတွေကလည်းအဲ့ဒီဘူကိုပဲစုကန်ထားတာရှိရတချို့ကတော့ဒါမြမရေးမြမငင်းငင်းရဖို့ဆိုရင်ဒါမျိုးတွေကိုဖြေလျှော့ရမယ်ဝင်ရောက်ပတ်သက်မှာပဲဆိုပြီးပြောကြတာရှိတယ်ပေါ့နော်အဲ့တော့အာဆီယံတစ်ဖွဲ့လုံးနဲ့ညီညွတ်တဲ့အဲနီးပြူဟာပေါ့မြမရေးမှာညီညွတ်တဲ့နီးပြူဟာဆုံးဖြတ်ချက်နော်ကမ္ဘာကြီးပြောထောက်ပြသလိုအလုပ် action တစ်ခုခုချမှတ်နိုင်ဖို့ကတကယ်ဖြစ်နိုင်မှာမလားညာလက်ရှိအခင်းချင်းနဲ
့ဟုတ်ကဲ့ကျွန်တော်အနေနဲ့မြင်တာကတော့အေရှာမိသားစုဆိုတဲ့စိတ်ဓာတ်မျိုးနဲ့မမရပ်တည်ဖို့လိုပါတယ်။သူတို့ကလည်းအာနာရှင်နိုင်ငံတွေရှိတယ်လို့သူတို့ကဒီမိုကရေစီနိုင်ငံတွေရှိတဲ့အခါကျတော့နည်းနည်းမူဝါဒပိုင်းမှာနည်းနည်းကွဲလွဲမှုရှိတယ်။ဒါပေမဲ့အေရှာမိသားစုဆိုတဲ့စိတ်ဓာတ်မျိုးနဲ့သူတို့လုံဆောင်ရမယ်ဆိုရင်တော့ကျွန်တော်ထင်တာဖြစ်နိုင်ပါတယ်။အပြင်တဲ့ပြောကတည်းမပါဘဲနဲ့အေရှာမိသားစုရဲ့ဝိခေါ်ချက်မျိုးနဲ့ပဲတက်ကလှုပ်ဆောင်သွားမယ်ဆိုရင်အများကြီးကောင်းပါလေ။အဲ့ဒီမှာကျွန်တော်တို့ထင်တာတော့ဒီအဲသူဆိုဆွေးနွေးဖို့ဆိုတဲ့ဟာကသူကချက်ထားပါလေ။အဲ့ဒီမှာတကယ်လို့များသူဆွေးနွေးဖို့အနေနဲ့သူနာပေးမယ်ဆိုတော့ကျွန်တော်တို့က precondition ဒီကိုချိန်ညာထားပြီးဖြစ်ပါလေ။အဲ့ဒီတိုင်းလုံးမယ်ဆိုတော့ကျွန်တော်တို့ဖြစ်နိုင်စရာအကြောင်းရှိပါတယ်လို့ထပ်မှန်ပြီးတော့ပြောကြားချင်ပါတယ
်ဒီစစ်ကောင်စီဘက်နဲ့ဒီနိုင်ငံတကာအတိုင်းဝိုင်းအစီအမံဖြစ်ဖြစ်ကုလသမဂ္ဂပဲဖြစ်ဖြစ်တခြားနိုင်ငံကြီးတွေပဲဖြစ်ဖြစ်ပါဝင်ပတ်သက်မှုနဲ့အဲတစုံတရာသူတို့ဘက်က precondition တချို့ကိုလိုက်ရောညှိထွေဖြစ်အောင်လုပ်ခဲ့ပြီးဆိုရင်ကောဒီ NUG အနေနဲ့တွဲဆောင်ဆွေးနွေးလမ်းကြောင်းကိုအဲဘယ်လိုသဘောထားရှိပါလဲညဖြစ်ဖြစ်တော့ပြည်သူလူထုကတော်လိုင်းထဲမှာဆူဆူနေနေပါဝင်နေတဲ့ပြည်သူလူထုကတွဲဆောင်ဆွေးနွေးရေးသဘောထားအမြင်ကိုတမျိုးဖြစ်လာမယ်ဆိုရင်အန်ယူဂျီနေရောဘယ်လိုမျိုးရှေ့ဘွာရချမှတ်နိုင်ဖို့ရှိပါလိမ့်ဗျာ
အဲ့လို fiber process နဲ့ပြည်စုံလဲဆိုရင်တော့အင်္ဂလန်ကောင်းတော့ဗျာကျွန်တော်တို့ကတော့အမြဲတမ်းပုံမှန်လင်းပြောပါတယ်ကျွန်တော်တို့ကဗကားပစ်မထားပါဘူးဗကားခွင့်တဲ့ policy ကိုကျင့်သုံးပါတယ်ဒါမဲ့ဒါကျွန်တော်တို့ရဲ့ recommendation တွေရှိလို့ရှိရင်တော့ကျွန်တော်တို့ဒီစစ်ကောင်စီကငူတိုင်းပဲသူ့လမ်းကြောင်းတိုင်းပဲသူပြန်ပြည်သူလူထုကိုညှင်းနှုံးဆုံနဲ့ညှက်ပတ်ပြီးတော့အာဏာရှင်တွေစနစ်ကိုပြန်သွားမှာမလို့ချင်တော့ဘူးပြည်သူလူထုအနေနဲ့ကတော့ဒီတစ်ချိန်ကတော့ဘယ်လိုနည်းနည်းပဲစစ်တပ်ရဲ့အထုမှုကိုဆက်ပြီးမခံနိုင်ဘူးဆိုတော့တန်တိတ်တန်ချထားပြီးဖြစ်တဲ့ကြောင်းကျွန်တော်တို့အဲ့ဒီပြည်သူလူထုရဲ့အတန်ဒီတို့လိုအပ်ချက်ကိုကျွန်တော်တို့ဒီချိန်မှာ NUG ဆိုရနေနေရောဗမာနိုင်ငံတည်တည်ရောဖြစ်မနေလှုပ်ဆောင်ဖို့လိုတယ်ဆိုတာတော့အင်မတန်အရေးကြီးတဲ့အချက်ဖြစ်ပါပဲကျွန်တော်တို့လည်းတကယ်လို့များအချိန်နဲ့ပေးလုံးဝမဆွေးနွေးပါဘူးလေကျွန်တော်တို့အခါမှမပြောဘူးပါဘူ
းအဲ့လိုတကယ်လို့ဆွေးနွေးကြပြီဆိုရင်ရောကမ္ဘာကြီးတို့ရဲ့လက်အောက်ခံဖွဲ့စည်းတွေအားလုံးတကယ်တွေ့ဆုံဆွေးနွေးအတူတူစီတဲ့ဖြစ်လာနိုင်မှာမလားဗျာ
။ COVID နဲ့ချိတွေ့တဲ့ ARD ရာ ERD ရဲ့သဘောထားကိုကျွန်တော်တို့သိပါတယ်။တကယ်လို့များပြည်သူလူထုလူချင်းတဲ့ပူပိုင်ဥချုပ်ကပူပိုင်ပြတ်ထန်ခွတ်တဲ့တရားမျှတတဲ့နိုင်ငံတော်တည်ထောင်မယ်ဆိုရင်တော့သစ္စာဆွေးနွေးမှုဆိုတာသူတို့လည်း agenda တစ်ခုနဲ့အမြဲတမ်းစဉ်းစားထားတာရှိတယ်လို့သိရှိရပါတယ်။ဒ 那叫么路，我偏来家叫么细胞。那叫那路的就那个PDF 的哦，叫那路七寸的没面差的细胞。现在路都是铺路路来的，那个前天就看看啊，前天刚路线的叫那路阿龙前头部门的库存嘛，那入手楼的嘛，发芽没？哎咯，这人的改变咯。不加你的啊前年你不过嘛 Afghanistan 路你我落地没漂亮业绩的你看看路内你看看这样你们在那地有当 one way 嘛好加吧的阿龙来了我比七加吧的像那路都路也阿龙把我老母啊你们在业绩吧的像那路都路下他来你是他提的多年的都没有看的是吧阿龙都不报价了七八的
Prison Sunday Solo the Set Table. Good. And Eugene, the Mutolimo or Tremor Pavane, you know, one in Yanks, I don't think send me be there. And the Otawele, she pinned the machine, Dina President, she were it. I do Dina President Malay, yes, set here, or air, she get air, the zombie, she get an air, she get an air president, she were there. Through our Mutolima, Dina Query, Alamo Path, do a parade change giant to live.When you put on my chipper, so I'm really pure. You got Loma with Jara, Shiba. And you didn't do so soon. So I'm my the defense Jandu Beko, the Pegma, Jaro, go the Mohammed Chetan Mutiny Nego, the new tea setta, tea tweet, and you the Shiba.
General Rule in it all. Find the Leneca, Poydio, Alunet, General Rule, the tea tweet, and the Shiba. The two Jaro, Ye didn't young General Rule, tea tweet, Pawne, Shide.The two are general rune, young Mohope, met the sick bar would be not general rune, Titus Sunin at Shiba. That's all the Dinsha Ravaro, the Rudu Yale, General Ruma, Kanaka Yolo, Diana Dan in Negando, who have the Dama who by Utokunyade, Federal Democracy that Titome Swain, Santi Melu, no one Shibu Lutanon in it. In the Piazza da Piolu, Rune, no one of Palama Ba, Rule Tokan Made, Rue.包括他这些个怎么路啊？滴滴答批发的，前年牛牛庄都弄我爸老家家个批发的，就出个零售业 influencer 的啵，都如帮忙 PR 系列帮忙目的比较，哎，路七千多路，我们前年来的，要么表演的都被批发的，啊，都有参加了，公路都如个，或者比方说，服装布啥啊弄个，超看滴答批发的，路表现蛮的。
Now the cool, the answer to cool in the air, any gen, till Nanga, Jawin, who bono, the ASEAN Jim Bam, Mama, the any gen, till Nanga, let Chotana Lenaka, where City for Oza Theoda Shibare, at all, the Pamale, you got, who not by my soul, second in this way. Tea the double tea twists, and I shivered, yeah. Twistles in the man's way, or the deal Nanga, not our shit in the tea twists, and Samuli, Shibadala.
Chapteru, Nanga, Chaye Muadama.Ignition I can be a M. General Tamatabade, any policy die, General Tim Nanganyo, India, Hido, General Nenes, a Tizan, Bangladesh, Kumbono, Tadiha in the Yejide, Brunet, Simpio, General Pontins Assembly, Bruya, Judy Gule, General Ruga, Nedan Chide, Sureha, General Sassamai. I told you, Tim Nangaha, Ignition.My bomb yards was Sassanida, she did. My John Yale, General, oh, the bomb yards are in it. Tito Sassanida, and then hit the end. Dichima Dura, Sibuaye Yale, Toro, Akong and Nagan, and Nagan Ye Yale, Oza Jitin, and then Kinnebi, so General Rua, who did the recovery. Tonega, General, we knew so that General made a Tito Sassanade, Ruya.And they try to do a can you check through the water? I mean, the village on the road. And yet, I'm little, I don't that. They like she by it, they can't get that she by it. And you know, I don't do ten at all. Sickles event I made so they put a new net to look at. Oh, yeah, put no by no, elderly, they read, we all are they look nearby. I put no by my name, too much.A sickles it will be favor better look at Ladaga, NDA.在那的这张，现在都讲到都有啥嘛的？China 那边的话，都如果滴滴滴滴滴滴滴，当然那边十三点出来过，哪里有其他的？ ဖြစ်ပါတယ်ကျွန်တော်တို့ကတော့ဒီလူလူထုရဲ့အားလုံးလူလာတဲ့ပုံစံမျိုးနဲ့သွားမှာဖြစ်ပါတယ်အတွက်ကြောင့်ဒီနိုင်ငံနဲ့ဆက်ဆံရေးရောနိုင်ငံတကာနဲ့ဆက်ဆံနေပါဒီလူလူတွေစံတာလေအမြဲတမ်းအလေးထားပြီးတော့ကျွန်တော်တို့လုံဆောင်နေတဲ့အစိုးရဖြစ်ပါတယ
်ဟုတ်ကဲ့တွဲဆောင်ဆွေးနွေးနဲ့ပတ်သက်ပြီးတော့နောက်ဆုံးအပိတ်အနေနဲ့ဒီဟာတကယ်လက်တွေ့အဖြေတခုကြီးသောအဖြေဆိုပြီးတော့နိုင်ငံတကာဟောခုအာဆီယံပေါ့ကောကတစိုက်မမတ်ပြောကြတာရှိပါတယ်ဗျအဲ့တော့ဒီပုံမှာဆိုရင်သမ္မတကြီးအနေနဲ့ဒီကုန်းချုပ်ပတ်ချက်နဲ့တွဲဆောင်ဆွေးနွေးရလက်ရှိအခြေအနေမှာတကယ်အဖြေလားတကယ်ထွက်ပေါက်လားမြန်မာနိုင်ငံရဲ့အခြေအနေတွေထွက်ပေါက်ဖြစ်နိုင်လိုက်လား
အဲကျွန်တော်တို့အမြင်ကတော့ဖြေရှင်းတဲ့နေရာမှာနိုင်ငံရေးရဖြေရှင်းတယ်လို့ဆိုမှာပေါ့နော်တွဲဆောင်ဆွေးနွေးတာနိုင်ငံရေးရဖြေရှင်းတယ်ဖြစ်ပါတယ်အဲ့ဒါကလူဒီဒုက္ခမလဲမဖြစ်ဘူးအတေပြောက်နေတယ်ဆိုတော့နေလံဖြစ်ပါတယ်အဲ့လိုမျိုးသားနိုင်ငံတကာကရောစစ်ကောင်စီကိုချီအားပေးပြီးတော့လုံဆောင်နိုင်မယ်ဆိုတော့စစ်ကောင်ဖြစ်နိုင်နိုင်ပါတယ်ဒါမဲ့သူကတကယ်ကိုပြောင်းလဲဖို့စစ်ကိုရှိရမယ်ဆိုတော့လေလံတုံ့ပြန်ရမယ်စစ်တပ်ကဘယ်တော့မှစကားကိုအမှန်မပြောပါဘူးအငြင်းလိုက်လိမ့်နေနေခဲ့တာအလုံးအသိဖြစ်ပါတယ်ဟောက်ကိုရအဲရှစ်ဆယ်ချင်းအချက်တည်းဖြစ်လာတော့ဦးဆယ်မှာဒီရုပ်ပွဲလုပ်ပစ်လိုက်ပါတယ်အဲရုပ်ပွဲကိုဖျက်တယ်အခုတော့မစ္စတာမလဲသူတို့မရှုမလာရှုံးလာတယ်ကအာနာပြန်သိမ့်တယ်ဒါတော့မှဂတိမတည်တာဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့ကတော့သူတို့ရဲ့ဟိုဂတိတည်နိုင်အောင်ထိုးဆိုတာပေါ့နော်ပထမစဉ်လို့ကချင်းသိမ့်နိုင်လို့သူကပြန်ပြီးတော့ခြုံထွက်မတော့အောင် action by အဲ့ဒါကိုပြောတာဖြစ်ပါတယ်အဲ့လိုမျိုးလုပ်နိုင်ပြီဆိုတော့အလုံးကအကောင်းဆုံးပါပဲဒါမဲ့သူ့ရဲ့စိတ်နဲ့စိတ်ထားကိုပုံမှန်ဖြစ်အောင်ကျွန်တော်တို့လှုပ်ဆောင်နိုင်ဖို့ကတော့အင်မတန်ကြီးရေးကြည့်ပါလေသူကတော့သူကတော့ရိုးသွန်းနေတဲ့အာနာယူဖြစ်တဲ့အတွက်အင်လာမခမရခက်ပါလေလို့ပြောချင်ပါတယ
်ကိုချင်းကြီးဆက်သွယ်မြင်ပြန်ခဲ့တာပါအခုတော့တမ္ပရာကြီးစီကနေရခိုင်ကိုဒုက္ခသည်စခန်းချင်းနေတွေတွားကြည့်အောင်ပါတခိုင်မှာဆေးဝါးတယ်ယူခွင့်နဲ့ခီးသွွာလာခွင့်တွေကိုစစ်ကောင်စီကကန့်တတ်ထားတာကြောင့်လည်းရာသီတုပ်ကွေးပို့ပြီးအဖြစ်များနေပြီးကြမ်းမိုင်ဆော့ရှော့မှုရဖို့ခက်ခဲရှိနေပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုစံကျော်ကအခုလိုပြောပြပေးပါမယ်
။မိုးခါမုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုများတဲ့ရခိုင်ပြည်နယ်အတွင်းကရတိတောင်မြို့နယ်မှာစစ်ဘေးဒုက္ခသည်စခန်းတွေအပါအဝင်လူတော်တော်များများရာသီတုပ်ကွေးဖြစ်နေကြတယ်လို့ဒေသခံတွေကပြောပါတယ်။ရတိတောင်မြို့ပေါ်ကစစ်ဘေးဒုက္ခသည်စခန်းတစ်ခုမှဆိုရင်ကလေးတွေနဲ့တက်ကြီးရွယ်အိုတွေတော်တော်များများရာသီတုပ်ကွေးဖြစ်နေကြတယ်လို့စစ်ဘေးဒုက္ခသည်တူကပြောပါတယ်
။တော်တော်များများဖြစ်နေကြတာကလေးတွေတက်ကြီးရွယ်အိုတွေတော်တော်များများဖြစ်ကြဒီမှာနေရာလည်းအရင်ချင်းကျတဲ့တန်ရှင်းမှုလည်းမရှိဘူး။ပြီးလို့ရှိရင်လည်းဘယ်လိုပြောမလဲကိုကအလုံးကာလမပြေလေတော်ရဲလုပ်တဲ့အရင်နောက်ကြတာကို
မောခဆိုက်ကလုံးမုန်တိုင်းတဲ့အကြီးကျန်ခံခဲ့ရတဲ့ရခိုင်ဒေသကနေရာတော်တော်များများမှာတောက်တုံးရေမတန့်ရှင်းတာလုံခြုံတဲ့အမိုးအကာမရှိတာတွေကြောင့်ဒီအပိုင်းရာသီတုပ်ကွေးဖျားနာမှုတွေနဲ့တခြားရေကြောင်းဖြစ်တဲ့ရောဂါတွေအဖြစ်များနေတာတွေ့နေရတယ်လို့မုန်တိုင်းတဲ့အသင့်မျိုးနဲ့တချို့ကကျေးလက်ဒေသတွေမှာအခမဲ့ကျန်းမာရေးစောင့်ရှောက်မှုပေးနေတဲ့ဆရာဝန်တူဦးကလည်းပြောပါတယ်
ဒီရမတန်တွေကိုသူ့ရေရတော့အဖက်ကြီးရှိနေတော့ပေါ့ဆိုတော့ one song just ဖြစ်တာတည်းရှိရယ်ဆိုလိုက်ဒီသမကြီးကျွန်တော်ပြန်တွေ့နေရတာကတော့မများလေးဖြစ်ပါတော့ငါပြန်နဲ့ပတ်သက်ပြီးတော့တော်တော်လေးပြန်တွေ့နေရတာရှိရယ်ဗျာ
မုံတိုင်းလွန်ကာလမှာစားနဲ့ရိတ်ခါမလုံလောက်တာနေထိုင်ဖို့အဆောက်အဦတွေမရှိတာတွေအပြင်ငွေကြေးမရှိတာတွေကြောင့်ဆေးဝါးကုသမှုခံယူဖို့အခက်ကြုံနေရတယ်လို့စစ်ဘေးဒုက္ခသည်တူကပြောပါတယ်အဲ
ဆေးရုံတင်နိုင်မဲ့သူတို့မှလည်းငွေကြေးကမရှိဘူးအဲ့လိုပြင်မဆေးတွေကိုပဲတောင်းရတယ်ပြီးလို့ရှိရင်ဒီ MSF ကဖွင့်တဲ့ဆေးကန်းတွေကိုတောင်းသွားတယ်အဲ့လိုမသက်သာဘူးပြင်ကဘလို့ဆေးကန်းဒီဆေးဆိုင်တွေကဆေးတွေကိုဝယ်ပြီးတောင်းကြတော့များတယ
်ရခိုင်ဒေသကမြို့နယ်တော်တော်များများမှာရာသီတုပ်ကွေးအဖြစ်များနေတာနဲ့ပတ်သက်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းတုံ့ပြန်ဖြေကြားမှုတစုံတရာမရှိသေးပါဘူးရခိုင်မြောက်ပိုင်းမှာဆေးဝါးတဲယူခွင့်တွေကိုစစ်ကောင်စီကလုံးဝတားမြစ်ထားတာကြောင့်အခမဲ့ကျမ်းမာရေးစောင့်ရှောက်မှုပေးနေတဲ့အဖွဲ့တွေအနေနဲ့လည်းမုံတိုင်းတန်တင်ဒေသတွေမှာတွားရောက်ကူညီပေးတဲ့အခါအခက်ကြုံနေကြရတယ်လို့ဆရာဝန်တူကပြောပါတယ
်ဆေးဝါးမပြောနဲ့ဘောနော်ကျွန်တော်တို့စားမယ့်အခါတွေတခြားကျင်းကျေးတိမဲ့ပြည့်စည်တွေကတော့မှကျွန်တော်တို့ကဒီအခက်ကဘောနော်ပြည်သူတို့ဘာလို့ကြားတယ်ခွင့်ပြုချက်တွေဘာလဲစောင့်ရတာလဲအဲ့လိုမျိုးမရဘူးဆိုတော့ပြည်လို့မရဘူးဘောနော်ဆေးဝါးစင်တော့ပို့ဆိုးရပေါ့ကျွန်တော်ဆေးဝါးစင်တော့ဒီပြည်သူလို့များတဲ့အပိုင်းမှာရှိတယ်
လက်ရှိအချိန်ဒီမုံတိုင်းတန်တင်ရခိုင်ဒေသတွေမှာစစ်ကောင်စီရဲ့တားမြစ်ကန့်သက်ချက်တွေကြောင့်ဒေသခံတွေစာဝတ်နေရေးအခက်ကြုံနေကြရသလိုပြည်တွင်းပြည်ပလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေရဲ့ကူညီထောက်ပံ့ပေးရေးနဲ့ခီးသွားလာခွင့်တွေလည်းတားမြစ်ပိတ်ပင်ခံရဆဲဖြစ်ပါတယ်ခင်ဗျာ
ရခိုင်စစ်ဘေးဒုက္ခသည်စခန်းအခြေအနေကိုကိုစံကျော်ကတင်ပြခဲ့တာပါ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ ခလုတ်တချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းပါခင်ဗျာ VOE မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်ဇူလိုင်လ17ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဆက်လက်ပြီးသတင်းနောက်မှစုစီးပွားရေးလူမှုရှုခင်းနဲ့တက်တက်ရောင်သတင်းတော်ဆတဲ့အပတ်စဉ်ကာတာတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုတော့သတင်းနောက်မှစုနဲ့စကြပါမယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပြည်သူတွေရဲ့ငြိမ်းချမ်းစွာဆန္ဒပြပွဲတွေကိုပြစ်ခတ်နှိမ်နှင်းခဲ့ပြီးတဲ့နောက်ဒီမိုကရေစီတောင်းဆိုတဲ့လက်နက်မဲ့ပြည်သူလူထုဟာလက်နက်ကင်တော်လိုင်းလမ်းကြောင်းကိုရွေးချယ်ခဲ့ကြပါတယ်။အထူးသဖြင့်ချင်းမကွင်းနဲ့စကိုင်းဒေသကကျေးလက်ပြည်သူတွေပါစစ်တပ်ကလည်းအဲ့ဒီဒေသတွေကိုပြေးလည်စစ်ဆင်ရေးရွာတွေကိုမီးရှို့လေကြောင်းကဘုံကျဲတုံ့ပြန်ခဲ့တာကြောင့်ရွာသူရွာသားတွေဟာအိုးအိမ်စွန့်ပြီးထွက်ပြေးခဲ့ကြပါတယ်။ဒီကြောင်းမှတ်စုတွေကိုကိုသားညူဦးကခုလိုတင်ပြထားပါတယ်။
ပါရွှေပြောင်းနေထိုင်သူအများစုကသူတို့ရဲ့ကြီးရွာတွေစီကိုပြန်ကျင်တဲ့ဆန္ဒရှိကြပြီးမြဲလက်တွေမှာပြိပခါတွေဆက်ပြီးတော့ဖြစ်နေတာမလို့ပြန်လဲအခြေချနေထိုင်ဖို့အလန်းဝေးပွားနေတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကပြောထားပါတယ်စစ်အာဏာသိမ်းထားတဲ့နှစ်နှစ်ကျော်ကာလထဲမှာကချင်း၊ကရင်နီ၊ကရင်ချင်း၊မွန်၊ရခိုင်၊ရှမ်းပြည်နယ်နဲ့ဒီရန်ကုန်၊ပဲခူး၊မန္တလေး၊မကွေး၊စကိုင်း၊တရင်းလာကြီးအဲ့ဒီဒေသတွေအားလုံးမှာလေကြောင်းတက်ခိုက်မှုနဲ့လက်နက်ကြီးလက်နက်ငယ်တွေကြောင့်ဘာသာရေးအဆောက်အအုံပေါင်း190ကျော်ပျက်စီးခဲ့တယ်လို့အပြည်ဆိုင်ရာဥပဒေပညာရှင်များကော်မရှင်ဥပဒေပညာရှင်များကော်မရှင် ICJ ရဲ့အစီအစဉ်စာမှာဖော်ပြပါရတယ်။အဲ့ဒီထဲကဘာသာရေးအဆောက်အအုံ158ခုကမြန်မာစစ်တပ်ရဲ့လက်ချက်ကြောင့်ထိခိုက်ပျက်စီးခဲ့တာလို့ဆိုပါရတယ်။လေကြောင်းတက်ခိုက်တာလက်နက်ကြီးလက်နက်ငယ်ပစ်ခတ်တာနဲ့စစ်ကောင်စီရဲ့နေမြေရှင်းလေးမှာဒေသခံလူနေအိမ်တွေမရှိခံရတာလဲနေစဉ်လိုလိုဖြစ်နေတယ်လို့ဒေသခံတွေကပြောပါရတယ်။စစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံတော်လိုင်းအင်အားစုတွေကြားစီးတင်းမာနေတဲ့ဒေသတွေထဲမှာစကိုင်းတိုင်းကအဓိကပါပါတယ်။စကိုင်းတိုင်းရိမှန်ပင်ခရိုင်ဆလင်းကြီးမြို့နယ်ကကြီးရွာတွေမှာစစ်ကောင်စီရဲ့နေမြေရှင်းလင်းရေးကြောင့်နေအိမ်မရှိခံရပြီးတော့ဒေသခံတွေထွက်ပြေးနေကြရတာချိန်ကာလတစ်လကျော်ကြာလာပြီလို့သိရပါတယ်။စစ်ကောင်စီတပ်ဖွဲ့တွေရွာထဲဝင်နေပြီးတော့ရွာထဲကနေအိမ်တချို့ကိုမရှိတာတွေကြောင့်ဆလင်းကြီးမြို့နယ်ထဲမှာရှိတဲ့ညောင်မကြီးကြီးရွာဒေသခံတွေရွာလုံးကျွတ်ထွက်ပြေးကြရတယ်လို့ရွာနီးစပ်မှာနေထိုင်သူတွေပါထွက်ပြေးနေကြရတယ်လို့ကုညီနေသူတွေကပြောပါတယ်။စစ်ဆောင်နေသူဥယေကလည်း 8,500 ဝန်းကျင်မှာရှိနေတာပါ။တချို့ကတော့ရွာလေကွင်းထဲမှာပဲဖြစ်တယ်လို့နေရတဲ့အခြေအနေမှာရှိတယ်လို့စစ်ဆောင်နေကိုကူညီပေးနေတဲ့အညာပြတိုင်းတောင်များအဖွဲ့တာဝန်ရှိသူတူကပြောပါတယ
်။စစ်ဆောင်နေကတော့ဒီအမတော်တော်ချိန်နေတာသူတို့ကလည်းဒုမီတိုင်းကြီးပြေးလာတာဆိုတော့ကြတော့အခုဆိုလို့ရှိရင်တော်တော်လေးရက်ကရှည်လာပြီပေါ့။အဲ့ညမှာကျွန်တော်စားရေးတောက်ရအတွက်လည်းတချို့ဆိုင်ခက်ခဲဖြစ်နေရပေါ့နော်။ဒီစစ်ဆောင်စခန်းထဲမှာမဟုတ်ဘဲနဲ့တန်းတိုင်းဒီလေကွင်းမြင်းနေမှာတွားရောက်နေတဲ့သူတွေဆိုလို့ရှိရင်ပို့ဆိုးတာပေါ့ဗျာဒီဟိုစားရေးတောက်လာအတွက်ခက်ခဲဖြစ်နေကြတယ်မိုးရွာရင်လည်းဒီမုန်းမလုံးတဲ့အတွက်ကြောင့်မလို့ဒီလေကွင်းမြင်းမှာနေရတဲ့အတွက်ကြောင့်ဟိုခက်ခဲရတော့ဖြစ်နေရဗျဟုတ
်စကိုင်းတန်းတွင်ထိတွေ့တိုက်ပွဲမရှိတဲ့နေရာတွေမှာလဲစစ်ကောင်စီတပ်တွေကအင်အားအလုံးရင်းနဲ့ရွာတွေကိုဝင်ရောက်နေတာမို့လို့ဒေသခံတွေအဖို့ဒီလုံခြုံရေးအတွက်စိုးရိမ်နေကြရပါတယ်ယာယီပြေးလွှားနေတာကနေပြီးတော့တချို့ကတော့ပြန်စရာနေရင်မရှိတော့လို့စစ်ဆောင်နေရတာနှစ်နှစ်ဝန်းကျင်လောက်တောင်ရှိလာပါပြီစကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းကအကြီးဆုံးစစ်ဆောင်စခန်းတစ်ခုမှာလဲကလေးငယ်တွေအပါအဝင်စစ်ဆောင်သူဦးရေက2000နီးပါးရှိပါတယ်။အဲဒီမှာဆန္ဒရေးခါပြလတ်နေပြီးတော့ရေအခက်ခဲလေးကြုံနေရတယ်လို့ကလေးမြို့ကစစ်ပီးရှောင်းတွေကိုကူညီပေးနေသူကိုသူရင်စင်ကပြောပါတယ
်။လက်တလောအချိန်မှာကတော့ကလေးနယ်မှာဆိုတော့အကြီးဆုံးစစ်ဆောင်စခန်းပေါ့နော်။ရေရှင်စစ်ဆောင်စခန်းပေါ့။ရေရှင်စစ်ဆောင်စခန်းတို့ကြီးပြရကဖြစ်တယ်။ရွာလုံးကျမိရှုခံရတဲ့အချိန်မြင်နဲ့ကြုံတွေ့ထားရကြ။အစစ်ပြီးဆောင်ရရလဲကျွန်တော်တရွာလုံးပေါ့နော်တောတောင်ထဲမှာအားလုံးကြောင်းချေကမှာစစ်ပြီးဆောင်ရနှစ်နှစ်ပြီးတော့နေကြရစ်ခါပိုင်းပေါ့နော်အဓိကဆန်ပေါ့ဗျာဆန်ပြက်လက်မှုနဲ့ငါးလပိုင်းစကရေဆန်ပြက်လက်မှုနဲ့ကြုံတွေ့နေရကြရေရှင်စစ်ဆောင်စခန်းဆိုရင်ကျွန်တော်ရင်းအင်တိုင်ရှားပါးတယ်ဗျရေရမ်းခက်ခဲတဲ့စစ်ပြီးဆောင်စခန်းဖြစ်တယ်ရေတွင်းတွင်းတော်မှကျွန်တော်တို့ရေတွင်းကိုကျွန်တော်တို့ရေဆုပ်စစ်နဲ့အသုံးပြုပြီးခါမှသာကျွန်တော်အသုံးပြုရတဲ့အချက်နေမရှိနေကြဘူ
း။အာဏာသိမ်းထားတဲ့အချိန်ကာလတွေမှာဒေသတွင်းထိတွေ့တိုက်ပွဲမရှိပေမဲ့စစ်ကောင်စီဘက်ကလေကြောင်းပစ်ခတ်တာကြောင့်လူနေအဆောက်အုံနဲ့ဘာသာရေးဖိအားကြောင်းကနေပြင်လူထိခိုက်သေဆုံးတဲ့အထိပါကြုံနေရပါတယ်။စကိုင်းတိုင်းကော်လင်းမြို့နယ်က ကျော်စီရရက်ကွက်မှာပြီးခဲ့တဲ့ဂျွန်လ30ရက်နေ့ညအချိန်မှာလက်နက်ကြီးကြောက်ပြီးတော့ပေါက်ကွဲလို့အသက်9နှစ်အရွယ်ကလေးငယ်တဦးပါဝင်ဒေသခံ4ဦးသေဆုံးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတန်းနေကပြပခဖြစ်စဉ်တွေကြောင့်ဒေသခံတွေကြောက်လန့်နေကြထွက်ပြေးနေရချိန်မှာသူကတော့မြန်မာအိန္ဒိယနယ်စပ်အထိပါရောက်သွားပါတယ်။အခုလဆိုပိုင်းတော့ကတော့ဒီနှစ်နိုင်ငံနယ်စပ်မှာတရားမဝင်ဖျက်ကျော်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အိန္ဒိယကာကွယ်ရေးအတွင်းဝင်နဲ့မြန်မာစစ်ကောင်စီကာကွယ်ရေးဝန်ကြီးပါဝင်တာဝန်ရှိသူတွေတွေ့ဆုံပြီးတော့ဆွေးနွေးပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းပြီးတဲ့နောက်ပိုင်းအိန္ဒိယရှေ့မြောက်ဒေသတွေဝင်ရောက်ခုလုံနေတဲ့မြန်မာဒုက္ခတွေကထောင်ထဲချပြီးတော့ရှိနေတာပါ။အာဏာသိမ်းပြီးနောက်ပိုင်းပေါ်လာတဲ့လက်နက်ကင်တော်လိုင်းလှုပ်ရှားမှုမှာတစ်ဖက်ပြပကကြားပြည်သူတွေလည်းထိခိုက်ကြရပါတယ်။ဒီလိုထိခိုက်မှုတွေနဲ့နေစရာမင့်နေတဲ့ဖြစ်ပျက်တွေကိုရင်ဆိုင်ရတာအချိန်ကာလကြာလာတာနဲ့အမျှအာဏာရှင်တော်လိုင်းအပေါ်မှာအပြော့မသွားဘဲနဲ့အတူပူးပေါင်းပါဝင်ပေးကြဖို့ဒီစကိုင်းတိုင်းတွေကဆရာနာရှင်တော်လိုင်းမှာပါဝင်နေတဲ့လူငယ်တူကတောင်းဆိုပါတယ်။
ကျွန်တော်တို့ရန်သူကရန်ငါပြက်ပါတယ်ရန်သူသူ့လို့သူလောက်တာပြည်သူတွေအနေနဲ့ဒီစိတ်တွေငြိမ်းရပါဖို့ဒီစခန်းသိမ်းပွဲကြောင့်ဒါမျိုးဖြစ်တယ်ဒီကြားတွေတိုက်လို့ဒါမျိုးဖြစ်တဲ့သူအမြင်မျိုးတွေမမြင်မနဲ့တော်လိုင်းရဲ့သဘောတရားဒီတိုင်းရှိတယ်စိတ်ရဲ့သဘောတရားဒီတိုင်းရှိတယ်နောက်ကျတော့သူတို့ရုံမာတို့ပြည်သူတွေခြောက်ခြားစွာနဲ့နေထိုင်ရတယ်ပေါ့နော်အကြောက်တရားတွေနဲ့နေထိုင်ရတယ်ဆိုရဲဟောအတိအဲ့ဒီမလို့ပါစီလေဒီကိုဘတ်တော်လည်းဘတ်တော်သားလေးကိုဟိုညိုညင်းနေတဲ့သဘောတရားတွေစိတ်ွက်စီမဲ့စိတ်နေစိတ်ထားတွေမမွေးယူမဲ့ဒီတော်လည်းဆိုတဲ့သဘောဟာအစ်စ်ရဲ့အနေထားရုံညာဒီတိုင်းဖြစ်အောင်ပါပေါ့နော်အဲကြောင့်အဲ့ဒီအခြေအနေဒီကြော်ဖြတ်ပြီးတော့ဟိုလုံမြောက်ဖို့အတူလုံထားပြီးတော့စီစီတုံးတုံးနဲ့တော်လာပေးကြပါလို့ပြောချင်ပါလေက
မြန်မာနိုင်ငံမှာတော့ကာလရှည်ကြာပြည်တွင်းစစ်တမ်းကြောင့်အခုချိန်ထိနေရမပြန့်နှံ့သေးတဲ့သူတွေဟာအခုတစ်ခါမှလည်းစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဖြစ်လာတဲ့လက်နက်ကိုင်ပြပခအခြေအနေကြောင့်နေရပြန့်နိုင်ဖို့အလန့်ဝေးကွာလာပါတယ်။ထပ်တိုးလာတဲ့စစ်ပီးရှောင်ဒုက္ခသည်တွေကလည်းရှိလာနေပါတယ်။နှစ်ဖက်တိုက်ပွဲကြောင့်မလို့ပြည်လွှားနေရသူတွေနေအစီပြောင်းနိုင်ဖို့ခက်ခဲနေပြီးတော့အိုးအိမ်မကွာနေထိုင်နေသူတွေကလည်းတိုက်ပွဲကြောင့်လမ်းခီးသွားလာခြင်းပုံမှန်မဖြစ်လို့တချို့ကရိတ်ခါပြတ်လက်တဲ့ဒဏ်နဲ့ကုန်စည်နှုန်းကြီးမြင့်တဲ့ဒဏ်ကိုကြုံတွေ့နေရတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်မှလည်းပြန်ဆက်လိုက်ပါရခင်ကျွန်တော်သားမျိုးပ
ါကိုသားမျိုးရဲ့သတင်းတော်မှတ်စုပါအခုတော့စီးပွားရေးကြောင်းဆက်ကြအောင်ခင်ဗျမြမစစ်ကောင်စီရဲ့တမ်းမြစ်ကတတ်ချက်နိုင်ငံခြားငွေလဲလဲမှုပြက်စစ်မီပြတ်တောက်တာတွေကြောင်းနိုင်ငံရဲ့စီးပွားရေးတက်ဖို့အဟန္တာဖြစ်ရတယ်လို့ကမ္ဘာဘဏ်ကပြောလိုက်ပါတယ်မြမစီးပွားရေးရှေ့ရဲ့အလားအလာကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်သိင်္ဂီထိုက်ကအခုလိုတင်ပြထားပါတယ
်မြန်မာနိုင်ငံရဲ့စီးပွားရေးလက်ပတ်မှုအတက်နှီးနေတာကိုဖော်ပြထားတဲ့ Fragile Recovery အခြေမခိုင်တဲ့ပြန်လည်နလန်ထမှုလို့အမည်ပေးထားတဲ့ကမ္ဘာ့ဘဏ်အစီရင်ခံစာကိုဇွန်လကုန်ပိုင်းမှာထုတ်ပါတယ်။2023ခုနှစ်စက်တင်ဘာလအထိမြန်မာနိုင်ငံရဲ့ GDP ပြည်တွင်းအသစ်တင်ထုတ်လုပ်မှုက300ခန့်နှုန်းတိုးလာမယ်လို့ခန့်မှန်းထားပေမဲ့ COVID-19 နဲ့ဆီယနာသိမ်းမှုမတိုင်ခင်ကရှိခဲ့တဲ့အခြေအနေနဲ့ရှင်ရင်100ခန့်နှုန်းလောက်ယိုနေနေစေဖြစ်ပါတယ်။ GDP တက်လာမယ်ဆိုတဲ့ကမ္ဘာ့ဘဏ်ရဲ့ခန့်မှန်းချက်ကိုတော့စီးပွားရေးပညာရှင်ဦးစိန်ထေးကအခုလိုရှင်းပါတယ်။
တကယ်သူပြောတဲ့အတိပဲအပြည့်ဆုံးကကာလာဒိုလေးတွန်းမှာ6လတွန်းတော့ 3% ကနန်းအရ GDP တက်တယ် GDP တက်တိုင်းဆိုင်ပြီးဆိုရတက်တာမဟုတ်ဘူးအဲ့ဒါလေးတချို့ကြတော့နည်းနည်းလေးရှင်းမလို့တယ်တိုင်းပြည်ပြည်တိုးတက်မှုတိုင်းတာကြီးတဲ့ကနန်းထဲမှာမှန်တဲ့ GDP သည်เนาะအဓိကစံနှုန်းပဲဒါပေမဲ့ GDP တခုရဲ့ကြီးလို့မရဘူ
းမြန်မာနိုင်ငံမှာ2023ခုနှစ်ပထမ6လပတ်အတွင်းစီးပွားရေးအခြေအနေတွေတည်ငြိမ်မှုရှိပေမဲ့စီးပွားရေးလုပ်ငန်းတွေမှာစိန်ခေါ်အကဲဆန့်ချက်အများအပြားဆက်လက်ကြုံတွေ့နေရပြီးမိသားစုဝင်ငွေအနှဲ့ချက်ဆက်ရှိနေပြီးစားနပ်ရိက္ခာလုံခြုံရေးအခြေအနေကပိုပြီးတော့စိုးရိမ်စရာဖြစ်လာတယ်လို့အစီရင်ခံစာကထောက်ပြပါတယ်။နောက်တစ်နှစ်နှစ်နှစ်အတွင်းမြမစီးပွားရေးဟာတဖြည်းဖြည်းချင်းကြီးထွားမယ်လို့ခန့်မှန်းပေမဲ့အိမ်တောင်စုတွေနဲ့စီးပွားရေးလုပ်ငန်းတွေလုပ်ငန်းကြီးတွေချာမှာဖွံ့ဖြိုးမှုအကျိုးအမြတ်ခွဲဝေမှုမညှိမျှဘူးလို့ထောက်ပြပါတယ်။2022ခုနှစ်အတွင်းကငွေကြေးဖောင်းပွားမှု 18.3 ရာခိုင်နှုန်းရှိခဲ့ရခဲ့နေအခု2023ခုနှစ်စက်တင်ဘာလအထိတော့ငွေကြေးဖောင်းပွားမှုက14ရာခိုင်နှုန်းကိုရော့ကျလာမယ်လို့ခန့်မှန်းထားပြီး2024ခုနှစ်မှာထပ်ပြီးကျမယ်လို့ခန့်မှန်းပါတယ် ငွေကြေးဖောက်ပွားမှုနဲ့လာရောညီတွေဖြစ်စေမဲ့လောက်ခလာစာတိုးမြင့်နိုင်တာမျိုးမြန်မာနိုင်ငံမှာမရှိတဲ့အခြေအနေကြောင့်ပြည်သူလူထုရဲ့ဝယ်ယူသုံးစွဲနိုင်မှုကျဆင်းသွားမဲ့အချက်ကစိုးရိမ်စရာဖြစ်တယ်လို့အမေရိကန်အခြေစိုက်စီးပွားရေးပညာရှင်ဦးစိန်ထေးကထောက်ပြပါဗ
ျ။စီးပွားပညာသဘောအရနိုင်ငံတရာစီးပွားတိုးတက်မှုလောက်ကြတဲ့အခါမှာအတိုင်းအတာတစ်ခုရှိသောအင်ဖလေးရှင်းကိုလက်ခံတယ်။ဥပမာ 2% ဆိုလက်ခံတယ်။အဲ့လိုမှသူကထို့လို့သူဆွဲဆောင်မှုရှိမှာဒါပေမဲ့ adjust ပြန်လုပ်ရတယ်။အဲ့တော့တက်လာတဲ့ဈေးနှုန်းကိုဒီကဝင်ဝင်နဲ့ပြန် adjust လို့ခုအမေရိကန်သူသိတဲ့အတိုင်းများကိုစင်းနှုန်းတက်သွားတယ်။ 8.5 လမ်းမသိ။လုံသမားတွေကိုကျွန်တော်ဈေးတက်တိုးပေးတယ်။သဘောအဲ့လိုခိုမတိုးမပေးနိုင်ဘူး။
ရှိရှောက်ကြုံရနိုင်တဲ့အန်ဒီယတွေထဲမှာတော့ပြိပခတွေပို့ပြီးတော့ဆိုးရွားလာနေတဲ့အချက်လျှက်စင်ပြီးပြတ်တောက်မှုအလုံးလုံးရတဲ့အခြေအနေဆိုးရွားလာတဲ့အချက်တွေကိုအစဉ်ခံစားကထောက်ပြပါတယ်။ဒါ့အပြင်အရင်ကတည်းကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတဲ့ဒေသတွေမှာစိုက်ကလုံးမူခါတဲ့ကြောင့်ထိခိုက်ပျက်စီးရမှုတွေဟာဆိုရင်လေမြန်မာနိုင်ငံဟာသဘာဝဘေးဒဏ်ခံနိုင်ရင်မရှိတာကိုထပ်ပြီးတော့ပေါ်လွင်စေတယ်လို့ဖော်ပြပါတယ်။တချိန်တည်းမှာပဲမိုးခါဆိုက်ကလုံးဒဏ်သည့်ဒေသတွေအတွက်နိုင်ငံတကာအကူအညီဝင်ရောက်ခွင့်ကိုလည်းစစ်ကောင်စီကကန့်သတ်ထားစေဖြစ်ကြောင်းကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂလူသားချင်းစာနာကူညီမှုဆရာယုံပြောခွင့်ရကအခုလိုပြောပါတယ်
။ This decision is a devastating setback for more than one.
လာမယ့်သတင်းပတ်တွေလာတဲ့အတွေ့ရခိုင်ပြည်နယ်တွင်းကလူပေါင်းတသန်းကျော်စီကိုကူညီနိုင်ရေးပြင်ဆင်ထားတဲ့ကိစ္စအတွက်အကြီးအကျယ်ဟာဒါဖြစ်စီတယ်လို့ပြောခဲ့တာပါတချိန်တည်းမှာပဲဆီယနာတိတ်မှုနောက်ပိုင်းအနောက်နိုင်ငံတွေရဲ့စီးပွားရေးအရဓာတ်ခတ်ပိတ်ဆို့မှုတွေနဲ့လည်းဆက်ပြီးတော့ရင်ဆိုင်နေရပါတယ်အမေရိကန်ပြည်ထောင်စုရဲ့အခုနောက်ဆုံးမြန်မာအပေါ်ဓာတ်ခတ်မှုဟာတိုးတက်ဖြစ်ထွန်းမှုကြီးအဖြစ်ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ထောမတ်စ်အင်ဒရူးစ်ကပြောပါတယ
် United States has put sanctions on the Myanmar Foreign Trade Bank and the Myanmar investment
မြန်မာနိုင်ငံခြားကုန်သွယ်မှုဘဏ်မြန်မာရင်းနှီးမြှုပ်နှံမှုနဲ့ကုသံရောင်းဝယ်ရေးဘဏ်တို့ကိုအမေရိကန်ကဒဏ်ခတ်လိုက်တာဟာတိုးတက်မှုကြီးဖြစ်ပါတယ်လို့သူကပြောခဲ့တာပါမြန်မာအပေါ်အရေးယူဒဏ်ခတ်မှုတွေကိုတညီတညွတ်ထဲပူးပေါင်းဆောင်ရွက်ကြဖို့လည်းသူကတိုက်တွန်းနေတာပါ COVID-19 နဲ့ဆီယနာသိမ်းမှုနောက်ပိုင်းဇက်တိုက်ကျဆင်းလာနေတဲ့မြန်မာစီးပွားရေးခိုင်ခိုင်မာမာပြန်လည်နလန့်ထူလာနိုင်ရေးမှာနိုင်ငံတကာရဲ့အကူအညီကအရေးကြီးတယ်လို့စီးပွားရေးပညာရှင်ဦးစိန်ထေးကရှုမြင်ပါတယ
်။နိုင်ငံတကာနိုင်ငံရဲ့စီးပွားရေးပရိုတိုကောလ်ကိုလုပ်တဲ့အခါမှာတိုင်းပြည်တော်မှာရှိတဲ့စီးပွားရေး policy တွေမှန်မို့လို့ရတယ်။အသေးလေးနဲ့ဆက်ရအဲ့စီးပွားရေး policy မှာ physical policy နဲ့ monetary policy အဲ့ policy ကအမြဲတမ်းတိုင်းပြည်ကိုကြည့်တိုင်းပြည်တည်ငြိမ်သွားရတယ်။အဲ့ဒါတွေကိုသူတို့ကမလုပ်နိုင်ဘူးဒါတစ်ချက်။ပြန်ရမှဟာဒီနောက်တစ်ခုနိုင်ငံရေးနဲ့ပတ်သက်ကျွန်တော်နိုင်ငံကအခုဆစ်ပြစ်နေတာဆစ်ပြစ်သွားတဲ့အခါအကုန်ချုပ်ချုပ်ကျနေပြီ။ကြတဲ့အခါမှာဘာလို့လဲဆိုတဲ့အခါကျတော့နိုင်ငံတကာရဲ့ပံ့ပိုးမှုနိုင်ငံတကာလည်းသွားပြီသူတို့ကိုမကြိုက်လို့သူတို့အာဏာသိမ်းတာကိုမကြိုက်လို့နိုင်ငံတကာကထွက်တယ
်မြန်မာနိုင်ငံမှာစီးပွားရေးတိုးတက်မှုရှိလာပြီမဲ့ဖွံ့ဖြိုးတိုးတက်မှုခွဲဝေမှုကမညီမျှဖြစ်နေပြီးအစိုးရဆုံးသူတွေကအဆိုးရွားဆုံးရိုက်ခတ်တက်ရောက်ခန်းစားနေရတယ်လို့ကမ္ဘာ့ဘဏ်ရဲ့မြန်မာကမ္ဘောဒီးယားလာအိုဆိုင်ရာညွှန်ကြားရေးမှူးမာရီယန်ရှာမန်းကကြေညာချက်မှာပြောဆိုထားပါတယ်မိသားစုတွေရဲ့ထက်ဝက်ကြော်ဟာဆိုရင်ပိုက်ဆိုင်မှုတွေမဖြစ်မနေရောင်းချနေရပြီးငွေချေးရတာဒါမှမဟုတ်လည်းအသုံးစရိတ်ချူးချံချွေတက်ရတာပိုပြီးများလာတယ်လို့လည်းပြောပါတယ်ဒီထဲမှာဆိုရင်ကျန်းမာရေးနဲ့ပညာရေးအသုံးစရိတ်တွေလည်းပါဝင်ပြီးဒီလိုချူးချံချွေတက်ရတဲ့အနေအထားကြောင့်ရေရိုလူမှုဘဝတာယာမှုကိုထိခိုက်ရုံနဲ့မဟုတ်ဘဲရေရှည်ဝင်ငွေအတွက်ပါထိခိုက်စေမယ်လို့လည်းကမ္ဘာ့ဘဏ်ကသတိပေးထားပါတယ်ရှင်
မတ်တင်တိုက်တင်ပြသွားခဲ့တာပါအမေရိကန်တက္ကသိုလ်တွေမှာ affirmative action လို့ခေါ်တဲ့လူနည်းစုဦးစားပေးစဉ်းစားရေးမူဝါဒအရလူမျိုးအသားအရောင်ကိုချိန်ပြီးခွဲထားတဲ့ကျောင်းဝင်ခွင့်ပေးနေတာဥပဒေနဲ့မညီဘူးလို့လွတ်တရားရုံးချုပ်ကဆုံးဖြတ်ခဲ့ပါတယ်ဒီဆုံးဖြတ်ချက်ကမြန်မာနယ်ဝါးတွေကိုလူနည်းစုတွေပါဝင် affirmative action နဲ့မှာအကျုံးဝင်သူတွေပေါ်ဘယ်လိုများတက်ရောက်မှုရှိနိုင်ပါလဲပါကလေတက်တို့ရှစ်တောင်အားချဌာနကတိကကက်နက်ပေါင်ကိုမဆုမြတ်မုံကမင်းမြန်ပြီးလူမှုရှုခင်းအစီအစဉ်မှာအခုလိုတင်ဆက်ထားပါတယ
်အမေရိကန်ပြည်ထောင်စုမှာဒီအစဉ်လာအဖြစ်အလုပ်ကရနိုင်ဖို့တက်တို့ကောလိပ်တက်နိုင်ဖို့အခွင့်အလမ်းနေပါတဲ့လူမှုအတိုင်းဝိုင်းတွေအတွက်ကိုဒီတက်တို့တွေတက်နိုင်အောင်အလုပ်ကံတွေရကြအောင်လို့ဒီ affirmative action ဆိုတဲ့မူဝါဒကိုချမှတ်ထားပါတယ်ဒီမူဝါဒကိုအစိုးရရုံးတွေအစိုးရတက်တို့ကောလိပ်တွေမှာမဖြစ်မနေကျင့်သုံးကြတယ်လို့ဒီ ပုဂ္ဂလိကပိုင်တက္ကသိုလ်ကြီးတွေမှာလည်းဒီမူဝါဒအရာဒီလူမျိုးအသားအရောင်ပေါ်မှာအခြေခံပြီးတော့မှခွဲရမ်းတဲ့လက်ခံကြောင်းတက်ခွင့်ပြုထားကြပါတယ်ဒါပေမဲ့ဒီလူမျိုးအသားအရောင်တစ်ခုရဲ့ဘက်မှာအခြေခံပြီးတော့တက္ကသိုလ်တွေမှာဝင်ခွင့်ပြုနေတာဟာဥပဒေနဲ့မညီဘူးလို့နိုင်ငံရဲ့အစစ်အမြင့်ဆုံးဒီပြည်ထောင်စုတရားရုံးချုပ်ကဇွန်လ29ရက်နေ့တုန်းကဆုံးဖြတ်ချက်ချပါလေဒီဆုံးဖြတ်ချက်ကြောင့်ဒီမြန်မာနယ်ပွားကျောင်းသူကျောင်းသားတွေပေါ်မှာဘယ်လိုမျိုးတက်ရောက်မှုတွေရှိလာနိုင်ပါသလဲကယ်လီဖိုးနီးယားပြည်နယ်ဘာကလေးတက္ကသိုလ်ရဲ့ဒီတောင်အာရှနဲ့အရှေ့တောင်အာရှဌာနမှာမြန်မာဘာသာသင်ကြားပေးနေတဲ့ကတိကကက်နက်သွန်ကိုမေးချထားပါတယ်
California မှာတော့သိအပြောင်းလဲရှိမှာလို့မထင်ဘူးဗျ။ဘာဖြစ်လို့လဲဆိုတော့ California မှာ1996ခုနှစ်တုန်းကသူတို့ကဟိုအဥပဒေ209 Proposition 209ဆိုတာကိုသူတို့နော်ဟိုအတည်ပြုလိုက်တယ်။အဲ့ဒီအတည်ပြုလိုက်တဲ့အတွက်ကြောင့် California မှာရှိတဲ့တက္ကသိုလ်တွေဆိုလို့ရှိရင်ကျောင်းသားတွေရဲ့ရှောက်တော်တွေကိုအကဲဖြတ်တဲ့အချိန်မှာပေါ့နော်။သူတို့ရဲ့လူမျိုးဟိုထည့်ပြီးတော့စဉ်းစားလို့မရဘူးဆိုတာဥပဒေအရသမထားတဲ့ကိစ္စဖြစ်တယ်ဒီတော့ California မှာတော့သိအပြောင်းလဲရှိမှာတော့အထင်မှုပေါ့နော်ဒါပေမဲ့တခြားတက်ကသူတွေမှာဆိုလို့ရှိရင်တော့ဥပမာဟိုလူကုန်တန်းတိုင်းဝိုင်းကလာတာမဟုတ်တဲ့မြန်မာနယ်ပွားတွေနောက်ပြီးတော့ဒီတိုင်းသွားမယ်ဆိုလို့ရှိရင်၆ပန့်ကြီးမပေးလို့ရှိရင်အเจ้าဒီအထင်ကြီးတက်ကသူတွေကိုမတက်နိုင်ဘူးဆိုတော့အเจ้าတို့အเจ้าသားတွေအတွက်ကနည်းနည်းအခွင့်အလမ်းကအရင်ကတော့မရှိသလိုမျိုးဖြစ်လာနိုင်တယ်
ဒီအထင်ကြီးတက္ကသိုလ်ကြီးတစ်ခုဖြစ်တဲ့ Harvard နဲ့ဒီမြောက် Carolina တက္ကသိုလ်တွေမှာဖြစ်တဲ့အမှုကနေပြီးတော့မှဒီတရားရုံးချုပ်ကနေဆုံးဖြတ်ချက်ချရတဲ့အထိဖြစ်လာတာပေါ့လေဆိုတော့ Harvard တက္ကသိုလ်မှာဆိုရင်အကြောင်းဝင်ဝင်လျှောက်ထားကြတဲ့အထက်မှာအာရှနယ်ပွားတွေဆိုလို့ရှိရင်တပင်ခွဲခြားပြီးတော့မှအကြောင်းတက်ခွင့်မပေးဘူးဆိုတဲ့ဆွဆွဲချက်နဲ့အမှုဖြစ်တာပါဆိုတော့ဆွဆွားတော့ဆရာကဒီCalifornia ပြည်နယ်မှာရှိတဲ့တက္ကသိုလ်တွေရဲ့အကြောင်းကိုပြောပါတယ်ဒါပေမဲ့ဒီ American တဝမ်းမှာရှိတဲ့တက္ကသိုလ်အများစုမှာဘလို့အချက်တွေကိုအခြေခံပြီးတော့မှအကြောင်းဝင်ခွင့်လက်ခံလေးရှိပါလဲရှင်
ကျောင်းသားတွေကိုအမှတ်တွေပေါ်မှာအခြေခံပြီးတော့သူတို့လက်ခံလို့ရတယ်။နောက်ပြီးတော့သူတို့ pride ကအလုပ်တွေပေါ်မှာအခြေခံပြီးတော့လက်ခံလို့လည်းရတယ်။သူတို့ကဘယ်လိုနေရာမျိုးတွေမှာ pride လောက်ခဲ့ဘူးလဲ။လူအတိုင်းဝိုင်းတော့ဘယ်လိုအကျိုးပြုခဲ့ဘူးလဲ။ဒါမျိုးတွေလုပ်လို့ရတယ်။နောက်ပြီးတော့ရှေ့ဆောင်လမ်းပြလုပ်ငန်းတွေသူတို့လုပ်ခဲ့ဘူးသလား။လုပ်ခဲ့တဲ့နေရာမှာဘယ်လိုအောင်မြင်တာတွေရှိခဲ့ဘူးသလဲ။အဲ့လိုအောင်မျိုးပေါ့နော်။ဥမာဒုက္ခတဲ့စခန်းတွေမှာသွားပြီးတော့အကူအညီလုပ်ခဲ့ဘူးတယ်တို့ဘာတို့။ဒါမျိုးကိစ္စတွေဆိုလို့ရှိရင်ထည့်သွင်းစဉ်းစားလို့ရတယ်ပေါ့နော်။နောက်ပြီးတော့အထူးသဖြင့်ဘဝမှာအင်မတန်ကြီးကြီးမားမားအခက်အခဲတခုကိုကြော်လွှားခဲ့တယ်ဆိုတာမျိုးပေါ့။အရေးကြီးတာတော့ personal essay လို့ခေါ်မှာတော့personal essay ကိုရဲ့ဘဝအတွေ့အကြုံတွေကိုဟိုနည်းအချင်းချင်းပြီးတော့ပြန်ပြီးတော့ဖော်ပြတဲ့စာစီစာကုန်းအဲ့ဒီဟာမှာကိုရဲ့ဘဝကိုရဲ့လူမျိုးကြောင့်ကိုရဲ့ရင်ကျေးမှုကြောင့်ကိုရဲ့နိုင်ငံစစ်မြက်ကြောင့်ဘလို့အတွေ့အကြုံတွေရှိခဲ့လဲဆိုတော့ထည့်ရေးလို့ရတယ်ပေါ့ကိုကဘာမှဖြစ်တဲ့အတွက်ကိုရဲ့ဘဝအတွေ့အကြုံတွေမှာဘလို့အခက်အခဲမျိုးတွေကိုကြော်လွှားခဲ့ရသလဲဒါတွေကိုထည့်သွင်းပြီးတော့ရေးလို့ရတယ်ပေါ့နော်အဲအဲ့ဒီဒီနေရာလေးရတော့မပိတ်သေးဘူးဒီတရားရုံးချုပ်ရဲ့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကတက္ကသိုလ်တွေကဒီအကြောင်းကြီးအကြောင်းသားတွေရဲ့ရှောက်လွှာတွေကိုအကဲခတ်တဲ့နေရာများဥပမာအာရှနယ်ပွားဖြစ်တယ်ဆိုလို့ရှိရင်သူ့ကိုအခွင့်အရေးပေးလိုက်မယ်ဆိုပြီးတော့ဟိုဗလာဟင်းလဲအဲ့လိုဟာမျိုးနီးနဲ့ဆုံးဖြတ်လို့ရတာမျိုးမဟုတ်တော့ဘူးပေါ့တိုးတော့လည်းပဲသူတို့ရဲ့အာရှနယ်ပွားဖြစ်တဲ့အတွက်သူတို့မှာပို့ပြီးတော့အခက်ခဲတွေကိုကြော်လွှားခဲ့ရပါတယ်လို့ထည့်ပြီးတော့ဒီစာစီစာကုန်းတွေမှာပေါ်ပြရင်တော့ဒါအကျုံးဝင်သေးတယ်ဒါတော့ဒီနေ့ကတော့ရှိသေးတယ်ပေါ့
ဒီအမေရိကန်ထိတ်တန့်တက္ကသိုလ်ကြီးတွေမှာဒီအာရှနယ်ပွားတွေစတင်မှုဆိုလို့ရှိရင် SAT အမှတ်ကလူပြိုရေထက်ကိုအများကြီးလိုတယ်ဆိုတော့ဒီလေးလာစစ်တမ်းတွေမှာလည်းတွေးထားတာလည်းရှိပါတယ်ဆိုတော့အခုလိုမျိုးတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်မို့လို့ဒီအမေရိကန်ထိတ်တန့်တက္ကသိုလ်တွေမှာအာရှနယ်ပွားတွေတက်နိုင်ဖို့အခွင့်အလားပို့ပြီးတော့နည်းသွားနိုင်မှာရှင
်ဒီဟာဟိုlet law မှာတော့တည်တာမှမထင်ဘူးဒါပေမဲ့ဒီလိုမူမျိုးတွေ啊လေနောက်9နှစ်10နှစ်လောက်မှာဥမာကျောင်းသူကျောင်းသားလူတို့ကိုကြည်လိုက်မယ်ဆိုလို့ရှင်လူပြူတွေကပုံများလာမယ်အာရှ number တွေကနည်းသွားမယ်ဒါမျိုးတွေဖြစ်လာနိုင်တယ်ပေါ့နော
်ပြည်ထောင်စုတရားရုံးချုပ်ရဲ့တရားသူကြီးချုပ် John Roberts ကဆုံးဖြတ်ချက်ချတဲ့တော့သူပြောလဲဆိုတော့ဒီ American မှာတဲ့ဒီအသားအရောင်လူမျိုးပေါ်မှာအခြေခံပြီးတော့မှာပေါ့နော်ဒီကျောင်းတက်ခွင့်ပြုတ်ထားတာမျိုးမဟုတ်ဘူးတဲ့ဒါကြောင့်မလို့ဒါရီကိုအခြေခံပြီးတော့မှကြောင်းထက်ခွင့်ပေးနေတာကိုလည်းခွင့်မပြုနိုင်ဘူးဆိုပြီးတော့ပြောပါတယ်ဆိုတော့ဒီဆုံးဖြတ်ချက်ကိုထောက်ခံတဲ့သူတွေကလည်းအ
အတက်တူကောလိတ်လို့ပေါ့နော်ဒီအဆင်းမြင့်ပညာကြောင်းတွေကိုတက်တဲ့သူတွေအနေနဲ့ကသူတို့ရဲ့အရေးချင်းတစ်ခုပဲတဲပေါ်မှာပဲအခြေခံပြီးတော့မှလက်ခံတဲ့လေသူကတော့ဒီအရှမ်းဟိုအာဖရိကန်အမေရိကန်ဟိုလူမျိုးဟိုလူမဲဟိုလက်ခံနေတာမျိုးကမဖြစ်သင့်ဘူးဆိုပြီးတော့ပြောပါရဲဆိုတော့တက်တူကတိကတယောက်ဖြစ်တဲ့ဆရာအနေနဲ့ရောဒီပေါ်မှာဘယ်လိုမျိုးမြင်ပါလဲရှင်
ကျွန်တော်အမြင်ကတော့နော်တကယ်လို့များအမေရိကန်လူအတိုင်းဝိုင်းအားလုံးသာဒီညီမျှဖြစ်နေတယ်သူတို့ကဟိုနယ်လူမဲပဲဖြစ်ဖြစ်အာရှနယ်ဘောပဲဖြစ်ဖြစ်အဲဒုက္ခတဲ့အနေနဲ့ချွေပြောင်းနေထိုင်လာသူပဲဖြစ်ဖြစ်အားလုံးကဟိုနယ်ဘယ်လိုလောက်ကိုင်းပဲဖြစ်ဖြစ်လောက်ကိုင်းလို့ရတယ်ဝင်ငွေရလည်းညီမျှတယ်ဒါဆိုလို့ရှိရင်တော့ပြဿနာမရှိဘူးပေါ့နော်ဒါဆိုလို့ရှိရင်လူမျိုးအခြေခံပြီ ဒီလိုမျိုးပေါင်းစုံကိုကိုစားပြုတဲ့ចောင်းသားတူဖြစ်လာမယ်ပေါ့နော်မဟုတ်ဘူးဆိုလို့ရှင် နောက် 9 နှစ် 10 နှစ်လောက် တူတည်စီတွေကိုကြည့်လိုက်မယ်ဆိုလို့ရှင်အားလုံးကလူကုန်ထမ်းအတိုင်းဝိုင်းအတူသဖြင့်လူပြူတွေဘက်ကလာတဲ့အတိုင်းဝိုင်းကတူတည်စီတွေပဲရှိမှာဆိုလို့ရှင်သူတို့ရေးသားတဲ့တူတည်သနသူတို့ထုတ်ပြန်တဲ့အကြောင်းအရာတွေကလည်းသူတို့ရဲ့ရှုတောင်းဘက်ကိုပို့ပြီးတော့အားပေးတဲ့ပုံစံမျိုးဖြစ်လာမှာဆိုလို့ရှင်တစ်ဖက်ဆောင်းနှင်းဖြစ်လာမှာပေါ့နော်ဒါဆိုရင်ကြရပါ
ကယ်လီဖိုးနီးယားပြည်နယ်ဘာကလေးတက္ကသိုလ်ရဲ့တောင်အာရှနဲ့အရှေ့တောင်အာရှဌာနမှာမြန်မာဘာသာသင်ကြားပေးနေတဲ့ကတိကကနက်စ်ဝမ်ဖြစ်ပါတယ်ရှင်တက္ကသိုလ်တွေမှာဒီလူမျိုးအသားရောင်တစ်ခုတည်းပေါ့အခြေခံပြီးတော့ဝင်ခွင့်ပြုနေတာကိုလက်မခံနိုင်ဘူးလို့ပြည်သူစုတရားရုံးချုပ်ကဆုံးဖြတ်ချက်ချလိုက်ပြီးတဲ့နောက်မှာဒီအမေရိကန်တက္ကသိုလ်တွေမှာလက်ဂစီပရက်ဖရင့်စ်လို့တည်ကြတဲ့
ဒီနေ့ကျွန်တော်တို့ရဲ့ဒီပတ်ကတော့တက်တန့်ရောင်းတရင်လွားအစီအစဉ်ဖြစ်ပါတယ်။နာမည်ကျော်မင်းသမီးမီရှယ်လီယိုပေါ်လေးစားကြသူတွေကသူ့ရဲ့ပြိတ္တတွေပဲမကပါဘူး။ဆယ်မာဟာယက်လိုမင်းသမီးတွေကစားလေးစားကြတာပါ။သူ့ကိုဘသူတွေကဘလို့မြင်ကြတယ်လဲဆိုတာမအေးတန်တာကျော်ပြောပြတာကိုကျွန်တော်တို့နားဆင်ကြည့်ကြရအောင်ပါ။
The Oscar and Lupina, Tujon Suyashi, Malaysia, Minami, Michel Yuha, Tu Suyashi, Yada, or Dita Makanzan, I did in a Suya, Bigadega, and Lupina Lodi, Zetai Lone, Kavai.
No, actually, no. I haven't stopped working yet, so I think I need to finish up with the movie. မေလာ22ရက်နေ့ကကဲယုတ်ရှင်ပွဲတော်တက်ရောက်လာရင်းနဲ့ပြောသွားခဲ့ပါတယ်။ကဲယုတ်ရှင်ပွဲတော်မှာသူ့ကိုကဲရင်2023ဝူမန်အင်မိုရှင်ဆိုတဲ့ဆုချီးမြှင့်ခဲ့တာပါ။ဒီဆုကယုတ်ရှင်နုပညာနယ်ပယ်ကအမျိုးသမီးတွေရဲ့အခမ်းအနားကိုအသိအမှတ်ပြုပြီးချီးမြှင့်တဲ့ဆုဖြစ်ပါတယ်။ကဲရင်ကုမ္ပဏီရဲ့ဥက္ကဋ္ဌဖရန်စွာအွန်ရီပင်နိုနောက်ပြီးကဲယုတ်ရှင်ပွဲတော်ညွှန်ကြားရေးမ
ဆွာအွန်ရီပင်နိုကဟောလိဝုဒ်ရုပ်ရှင်မင်းသမီးဆယ်မာဟိုင်ယက်ခင်မွန်ဖြစ်ပြီးတော့သူတို့ဇနီးမောင်နဲ့လက်ချင်းချိန်ပြီးတော့ပွဲတက်လာကြပါတယ
် We have hung out before we both married to Frenchmen
ကျမတို့နဲ့အရင်ဆုံးဖြစ်ဖူးပါတယ်ကျမတို့နှစ်ယောက်လုံးပြင်သစ်ယောက်ျားတွေကိုယူထားကြတာလေတဲ့ဒီတော့ပြင်သစ်မှာသူနဲ့တွေ့ဖြစ်ပါတယ်သူကကျမရဲ့ဟီးရိုးပါပဲတကယ်လဲတရေကောင်းအစ်စ်ပါသူကခြားတတ်ပါတယ်ရုပ်ရှင်တော်တော်များများမှာတကယ်ကိုအားရှိတဲ့ဇက်ရုပ်ခိုင်မာတဲ့ဇက်ရုပ်တစ်ဖက်ကလည်းတကယ်ကိုပျော်ပြောင်းနှွေနှောင်းတဲ့သူနေရာကနေတပြိုင်တည်းသေရုပ်ဆောင်တာတကယ်ကိုဗပောင်းစုံကရတဲ့ပါရမီရှင်မှာဖန်သားပြင်မမရောပြင်မရောသူရဲ့ရုပ်ရည်သူရဲ့ဟန်ပန်ကတကယ်ကိုတင့်တယ်ပါတယ်သူဒါတွေရတတ်ပါတယ်လို့မင်းသမီးဆယ်မာဟာယက်ကပြောသွားပါတယ်မီရှဲယူကသူပါဝင်သရုပ်ဆောင်ခဲ့တဲ့ Crouching Tiger Hidden Dragon ရုပ်ရှင်ကကဲပွဲတော်မှာပွဲဥရပြခဲ့တာမလို့ကဲရုပ်ရှင်ပွဲတော်ကသူ့အတွက်အထူးကိုအမှတ်တရဖြစ်စေပါတယ်လို့ပြောပါတယ
် The first time I came here was with Crouching Tiger Hidden Dragon
အဲ့တော့ငါအတွေ့အကြုံကအရင်ကကောင်းပါတယ်ပထမဆုံးအတွေ့အကြုံမှာတကယ်ကိုအမှတ်တရပဲပြောရပါမယ်လို့ကဲရုပ်ရှင်ပွဲတော်နဲ့ပတ်သက်ပြီးတော့သူ့ရဲ့ခံစားချက်ကိုပြောသွားခဲ့ပါတယ် ဒီ Karen's Women in Motion အဖွဲ့စူပေးပွဲအခမ်းအနားကိုတော့နာမည်ကျော်ကိုရီးယားရုပ်သံဇလန်တွေတစ်ခုဖြစ်တဲ့ Crash Course in Roman ဇလန်တွေကမင်းသမီးတစ်ယောက်ဖြစ်တဲ့ Royun Solet တက်ရောက်လာခဲ့ပါတယ်။သူကကဲရုပ်ရှင်ပွဲတော်တက်ရောက်ရလို့စိတ်လှရှားနေသလိုသူပါဝင်သရုပ်ဆောင်တဲ့ကိုရီးယားဇလန်တွေကိုတကွာလုံးကလူတွေတော်တော်ကြည့်ကြတာတွေ့ရလို့လဲတော်တော်အံ့ဩရတယ်လို့ပြောပါတယ
်။ I'm so fan, big fan of her and I love her movie. So
ဒီကတော့ဒီလောက်ပေါက်မယ်လို့ကိုမထင်မိပါဘူးတဲ့။ကဲရုပ်ရှင်ပွဲတော်တက်ရောက်ခွင့်ရလို့လည်းအရန်ဂုဏ်ယူမိပါတယ်လို့မင်းသမီးကပြောသွားပါတယ်။သူကပဲဆက်ပြီးတော့သူကမစ်ရှဲရိုးရဲ့ပရိသတ်ပါ။သူ့ရဲ့ရုပ်ရှင်ကိုလည်းအရန်ကြိုက်ပါတယ်။သူနဲ့တွင်းခွင့်ရမှာမလို့လည်းအရန်ကိုစိတ်လှုပ်ရှားနေတယ်လို့ပြောသွားပါတယ်။ Netflix online ရုပ်သံလိုက်မှာပြသနေတဲ့ Crash Course in Roman ဇလန်တွေကအမေတစ်ခုသမီးတစ်ခုမိသားစုလေးမှာသမီးဖြစ်သူ Royun Soh တရုတ်ဆောင်တဲ့ဇဲရုပ်ကိုအမေဖြစ်သူကရဲနာမည်ကြီးတဲ့တင်ချာချောင်းကိုတက်စီခြင်းလို့အကြီးအကျယ်ကြိုးစားတဲ့အကြောင်းစာရင်တွေပြောရိုက်ကူးထားတာပါ။အဲ့ကောင်မှမင်းသားကတော့ဆရာနေရာကနေပြီးတရုတ်ဆောင်တာဖြစ်ပါရဲ့
။ Igon Dega Bogen Green Light야.
မဲတန်နာကျော်ရဲ့တက်တန်ရောင်တဲ့ကမစ်ရှယ်ယူရဲ့အကြောင်းကိုကျွန်တော်တို့ကြားခဲ့ရတာပါ။အခုတော့သတင်းချင်းချုပ်ကိုကိုသားညဦးကပြောပြပေးပါအောင်မယ
်ဒူရီရှောနိုင်ငံမြို့တော်ဂျကာတာမှာအခုဒီကနေ့အင်္ဂါနေ့ကျင်းပမယ့်အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာရောဒီနောက်ကျင်းပမယ့်အာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေမှာပါဆရာနာသိန်းခါရတဲ့မြန်မာနိုင်ငံရေးကိစ္စကထိတ်တန့်နေရယူလာမယ့်အကြောင်းအရာဖြစ်ပေမဲ့ဒေသတွင်းကဲခတ်တွေကတော့မြန်မာနိုင်ငံရဲ့အကြက်တဲကိုအာဆီယံအနေနဲ့ဖြည့်ရှင်းနိုင်မှာမဟုတ်ဘူးလို့ယူဆနေကြပါတယ်မြန်မာပြည်ခါကိုဖြည့်ရှင်းဖို့ဆိုတာကြည်ပြီးတော့အင်ဒိုနီးရှားရဲ့အာဆီယံဥထတာဝန်ယူမှုကိုတုံ့တက်ကြည့်ဖို့ဆိုတာထက်မြန်မာအရေးပေါ်မှာအာဆီယံရဲ့ရည်တည်ချက်ကိုအင်ဒိုနီးရှားကဥဆောင်နိုင်သလားဆိုတာကိုပဲမေးခွန်းထုတ်ออกมาဖြစ်တယ်လို့မဟာပြိုရနဲ့နိုင်ငံတကာလိလာရေးဌာန CSIS ရဲ့ဆက်သူတည်သည့် Andrew Mantron က Writer သတင်းဌာနကိုပြောပါတယ်အင်ဒိုနီးရှားကအလှည့်ကျဥထဖြစ်နေခြင်းအတွင်းမြန်မာအရေးကိုဖြည့်ရှင်းနိုင်လိမ့်မယ်လို့လည်းသူမထင်ကြောင်းပြောပါတယ်မြန်မာနိုင်ငံတွေကပြဿနာတွေကိုအာဆီယံအနေနဲ့ဖြည့်ရှင်းနိုင်မဲ့သဘောမရှိဘဲနဲ့ဖြောင်းဖြားစီယုံကြောင်းဝင်ညှိနှိုင်းပေးနိုင်မဲ့လာလာပဲရှိတယ်လို့ကြကရာချီဆိုင်နိုင်ငံလိလာသူအန်ဝါကလည်း AP သတင်းဌာနကိုပြောပါရယ်မြန်မာစစ်ကောင်စီခေါင်းဆောင်အပါအဝင်အာဆီယံခေါင်းဆောင်တွေဆုံးဖြတ်ခဲ့ကြတဲ့မြန်မာအရေးအာဆီယံဘုတ်သဘောတူညီချက်၅ရပ်ကိုအကောင့်ထည့်ဖို့ပြက်ကွက်တယ်ဆိုပြီးတော့အာဆီယံအစ်စ်မြင့်အစည်းအဝေးတွေမှာတော့မြန်မာစစ်ကောင်စီကူစားပြုပါဝင်မှုကိုအာဆီယံကပိတ်ပင်ထားပါရယ်တူရကီသမ္မတယူဆက်တီယက်အာဒူဝန်ဟာဆွီဒင်ကို NATO အဖွဲ့ဝင်ဖြစ်လက်ခံအောင်ဒီတူရကီပါလီမန်ကိုတက်နေတဲ့လောက်အများဆုံးအစုပြုတင်သွင်းဖို့သဘောတူတယ်လို့ NATO တွင်းမှုချုပ် Jens Stoltenberg ကတင်လာနေမှာပြောပါရယ်အင်ကာနီလုံမဲ့ဒီ NATO ထိပ်သီးအစည်းအဝေးမတိုင်ခင်တင်လာနေမှာလစ်သူအေးနီးယားနိုင်ငံမှာတူရကီသမ္မတကဒီဆွီဒင်ဝန်ကြီးချုပ်နဲ့ NATO တွင်းမှုချုပ်တို့နဲ့တွေ့ဆုံပြီးတဲ့နောက် NATO တွင်းမှုချုပ် Stoltenberg ကခုလိုကြေညာချက်ထုတ်ပြန်တာဖြစ်ပါရယ်တနင်္လာနေ့အစောပိုင်းမှာအာဒူဝန်ဟာဆွီဒင်ကို NATO အဖွဲ့ဝင်ဖြစ်တည်ပြုရန်အခြေအနေသစ်တရက်ကိုခွင့်ပြုပေးခဲ့ပြီးဒီပြိုင်ထဲမှာပဲတူရကီနိုင်ငံကလည်းဥရောပသမဂ္ဂ EU အဖွဲ့ဝင်ဖြစ်ဝင်ခွင့်လမ်းဖွင့်ပေးဖို့အတွက်ဥရောပနိုင်ငံတွေကိုတိုက်တွန်းတောင်းဆိုခဲ့ပါတယ်။ယူကရိန်းနိုင်ငံ NATO အဖွဲ့ဝင်ဖြစ်လာနိုင်ခြင်းပေါ်မှာတော့ NATO အဖွဲ့ဝင်ကြမှာသဘောကျလဲမှုတွေကရှိနေစေဖြစ်ပါတယ်။ NATO မြောက်အတလန်တစ်စစ်စာချုပ်အဖွဲ့ထိပ်သီးအစည်းအဝေးကိုဒီကနေ့အင်ကာနီနဲ့ဘူတုံးနဲ့နှစ်ရက်ကြာလစ်သူအေးနီးယားနိုင်ငံမှာကျင်းပမှာဖြစ်ပါတယ်။ရုရှားကြီးကျော်လာနိုင်ခြင်းကိုစိုးရိမ်နေကြတဲ့ရုရှားရဲ့အင်ဂျင်အင်အရှေ့ဥရောပနိုင်ငံက NATO အဖွဲ့ဝင်တွေကတော့ယူကရိန်းအဖွဲ့ဝင်ဖြစ်ရေးကိုထောက်ခံပါတယ်။ဒါပေမဲ့လည်းရုရှားယူကရိန်းစစ်ပွဲမပြီးပြတ်သေးခင်ယူကရိန်းနိုင်ငံ NATO အဖွဲ့ဝင်ဖြစ်လာမှာကိုအမေရိကန်ဂျာမနီလိုမျိုးနိုင်ငံတွေကတော့စိုးရိမ်နေပါတယ်။စစ်မပြီးပြတ်ခင်ယူကရိန်းအဖွဲ့ဝင်ဖြစ်လာမယ်ဆိုရင်ဒီပြပခါတွေကို NATO တစ်စုံလုံးပါဝင်လာရမှာဖြစ်ပြီးတော့အဲဒီကနေပြီးတော့ကမ္ဘာစစ်တစ်ခုဖြစ်လာနိုင်ခြင်းရှိတာကိုစိုးရိမ်ပူပန်နေကြတာဖြစ်ပါတယ်။နစ်စင်ကျင်းပတဲ့ NATO ဒီထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့အတွက်အမေရိကန်သမ္မတဂျိုးဘိုက်ဒန်ကတော့လစ်တူရီးနီးယားမြို့တော်ကိုရောက်ရှိသွားပြီဖြစ်ပါတယ်။ NATO ထိပ်သီးအစည်းအဝေးမှာရုရှားရဲ့ယူကရိန်းကြီးကျော်စစ်ဟာအဓိကဆွေးနွေးချက်တစ်ခုဖြစ်ပါတယ်။ဗြိတိန်ပါဝင်နိုင်ငံပေါင်း123နိုင်ငံကတားထားတဲ့ cluster bomb တွေကိုအမေရိကန်ယူကရိန်းပြပမဲ့ကိစ္စဟာအစည်းအဝေးမှာလွှမ်းမိုးဖို့ရှိပါတယ်ခင်ဗျာ
။သတင်းကြီးချုပ်ကိုကိုသားညူကကြေညာပေးကြတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်သိန်ဂီထိုက်ဖြစ်ပြီးအသံဖိုင်းအင်ဂျင်နီယာတွေကတော့ဂျိုနာကမ်မင်းဆန်ချားလ်စ်ရမော့ခ်တို့ဖြစ်ကြပါတယ်။View American တိုင်းရဲ့မနက်ပိုင်းစီစဉ်ကိုမနက်6နာရီကနေ9နာရီထိလိုက်ဒိုမီတာ24.50နဲ့လိုက်လာမီတာ190ပြင် View ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ View ကိုနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းရှင်းကြပါစေကျွန်တော်တမောင်သားမှာ
This program has come to you from the Voice of America, Washington.